Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမယ်တန်ဆင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်မှာတရားမဝင်နေထိုင်သူအများအများကိုဖမ်းပြီးပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုတာဝန်ရှိသူတွေကိုအမှတ်ခံပြောဆိုပါတယ်။ကင်ဂျုံနမ်မှာပြင်းထန်တဲ့ VX အာယုံကြောထိခိုက်ဓာတုအစိတ်ကြောင့်သေဆုံးသွားတာလို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။သမရဒူတာလေးကိုအပြင်းထန်ဝေဖန်တဲ့ဖိလစ်ပိုင်အထက်လူတော်အမတ်တူကိုမူရစေဝမှုနဲ့ရဲကဖမ်းလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့ရန်ကုန်တိုင်းလှိုင်တရာဆက်မှုဆောင်ကတရုတ်ကုမ္ပဏီပိုင်အထက်ချုပ်စက်ရုံဆန္ဒပြမှုမှာဖျက်ဆီးမှုတွေရှိခဲ့တဲ့အတွက်တရုတ်လူမျိုးတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ပေးဖို့တရုတ်တန်ရုံကတောင်းဆိုခဲ့တာနဲ့ပတ်သက်လို့အခုလိုနာဆင်ရပါမယ်မြန်မာသမ္မတရုံပြောဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်မှာနေကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရမှုနဲ့ဆက်လျင်းတဲ့တာဝန်ကျရဲအရာရှိ3ဦးကိုအရေးယူလိုက်တဲ့အခြေအနေနိုင်ငံတကာသတင်းလွှာတွေထဲမှာတော့မွတ်စလင်အများစုရှိတဲ့9နိုင်ငံကိုပိတ်ပင်တဲ့အမေရိကန်သမ္မတရဲ့အမိန့်လိုမျိုးဥရောပမှာလည်းကျင့်သုံးဖို့လူထုကြားထောက်ခံမှုတိုးလာနေတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းမှာရှားပါးလာနေတဲ့တောကြောင်တွေလျော့ပါလာနေတဲ့အရေးစိုးရိမ်ကြအခြေအနေကိုလည်းပြောပြမှာပါဒီသတင်းတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုဖြေလျော့ဖို့ကြိုးစားတဲ့အနေနဲ့လူအမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်။အမေရိကန်မိမေလွန်ကြိုးရေးဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံရေးဝန်ကြီးဘရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအန်ဒရီကေပညာနီယက်တို့အပါအဝင်ဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာအဲဒီလိုကတိပေးပြောဆိုတာပါအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ရွှေ့ပြောင်းဝင်ရောက်တာလိုကိစ္စတွေမှာထိတ်တိုက်လို့မဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ပေါ်မက္ကဆီကိုမှာစိုးရိမ်နေကြတာပါအမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့တဲ့ကိစ္စမှာအလုံးအင်းနဲ့ပြန်ပို့တာမျိုးလုံးဝမဟုတ်တယ်လို့စစ်တပ်ကလည်းသုံးမှာမဟုတ်ပါဘူးလို့ဝန်ကြီးကလေးကအလေးထားပြောပါတယ်အမေရိကန်နဲ့မက္ကဆီကိုတို့ဟာအင်အားကြီးတဲ့တိုင်းပြည်တွေဖြစ်ကြပြီးအခါအားလျော်စွာသဘောထားကွဲပြားတာတွေရှိမှဖြစ်ပေမဲ့လေသူရဲ့ဆွေးနွေးပွဲတွေကတော့အလုပ်ဖြစ်ပြီးအနာဂတ်ကိုဥတည်ပါတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။သမ္မတပညာရှင်ရဲ့တူနဲ့ဆွေးနွေးတဲ့အကြောင်းအရာသေးစိတ်တွေကိုတော့အမေရိကန်နိုင်ငံခြားရေးဌာနကမထုတ်ပြန်ပါဘူး
။ EU နိုင်ငံမှာ IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မော်စုမြို့ကိုပြန်သိမ်းဖို့အမေရိကန်ထောက်ကူပေးထားတဲ့ EU တပ်ဖွဲ့တွေအကြိမ်များစွာထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာမြို့အနောက်ခြံကိုထိုးဖောက်ဝင်ရောက်နေပြီလို့ IRS စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။2014ခုနှစ်ခေတ်က IS အစွန်းရောက်တွေထိန်းချုပ်ထားတဲ့ Mosul လေစိတ်ကိုအကြမ်းဖက်ဝါဒတံပြက်နှိမ်နှင်းတပ်ဖွဲ့တွေကပြန်သိမ်းလိုက်ပြီးတော့နောက်တရက်မှာပဲအခုလိုရှေ့ဆက်ထိုးစစ်ဆင်နေတာပါ Ghazlani ကြီးတဲ့စခန်းကိုဒီကနေ့ IRA တပ်ဖွဲ့တွေလုံးဝပြန်သိမ်းလိုက်ပြီးတဲ့နောက်မှာ Mosul မြို့က El Mamun ရပ်ကွက်ထဲကိုလာပေါင်းများစွာအတွင်းပထမဆုံးအကြိမ်ဝင်သွားကြပါတယ်လေစိတ်ကိုသိမ်းလိုက်နိုင်တဲ့အတွက် Mosul မြို့ထဲကိုအနောက်တောင်ဘက်ကနေဝင်ဖို့အခွင့်ရသွားပြီးတော့ Tigris မြို့ရဲ့အနောက်ဘက်ကမ်းတစ်လျှောက်ကဒေသတစ်ခုကိုလည်းပထမဆုံးအကြိမ်ထိန်းချုပ်လိုက်နိုင်ပါတယ် Mosul မြို့ရှေ့ပိုင်းကနေ IS အစွန်းရောက်တွေကို January လတိုက်ထုတ်ခဲ့ပြီးဖြစ်ပေမဲ့လည်းမြေချနေတဲ့မြို့အနောက်ခြံကိုစစ်သွေးကြွတွေကဆက်ပြီးထိန်းချုပ်ထားခဲ့တာပါမြို့ရှေ့ခြံကိုပြန်သိမ်းနိုင်ပြီလို့ January လတုန်းကပြောပြီးတဲ့နောက်မှာမြို့အနောက်ခြံကိုပါပြန်သိမ်းနိုင်ဖို့ IRA တပ်ဖွဲ့တွေထိုးစစ်အစ်စ်တခုနဲ့တိုက်ခိုက်နေကြတာဖြစ်ပါတယ
်စီးရီးယားနိုင်ငံအယ်ဘတ်မြို့နယ်ကရွာတရွာမှာအထူးခံကားဘုံဖောက်ခွဲတာကြောင့်လူ35ယောက်ထဲမှနေတည်ဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်မဟာဗျူဟာကျတဲ့အယ်ဘတ်မြို့ကို IS အစွန်းရောက်တွေလက်ထက်ကနေတူရကီတပ်တွေနဲ့မဟာမိတ်သဘုံဖွဲ့တွေကသိမ်းယူပြီးတရက်ကြာမှာပဲခုလိုတိုက်ခိုက်တာပါဆူစီယန်ရွာကသဘုံတွေရဲ့လူညိုရေးစခန်းမှာဒီကနေ့ဖောက်ခွဲမှုကနေတည်ဆုံးသူတွေနဲ့သဘုံတပ်ဖွဲ့ဝင်တွေနဲ့အတူအရသာအများပြားလည်းပါပါတယ်လာပေါင်းများစွာတိုက်ပွဲတွေပြင်းထန်ဖြစ်နေခဲ့တဲ့ Elbab မြို့ကိုပြန်သွားခွင့်ရဖို့လူညိုရေးစခန်းမှာလူတွေစုဝေးဆောင်ဆိုင်နေကြတဲ့အချိန်တိုက်ခိုက်ခံရတာပါ IS အစွန်းရောက်တွေဆုတ်သွားပြီးတဲ့နောက်တူရကီနဲ့တပုံတပ်ဖွဲ့တွေကြာသပတေးနေ့က Elbab မြို့ထဲဝင်သွားခဲ့ကြပါတယ်ဒါကြောင့် IS ခြေကုပ်စခန်းကိုသိမ်းယူရတိုက်ပွဲအဆုံးသတ်သွားပြီလို့တူရကီသတင်းမီဒီယာတွေနဲ့ Syria တက်ကြွလှုပ်ရှားသူတွေကပြောပါတယ် Elbab တမျိုးလုံးဒီဘက်ကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးဆက်ပြီးရှင်းလင်းနေတယ်လို့ တူရကီကာကွယ်ရေးဝန်ကြီးဖိခရီအိုက်စစ်ကတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကိုပြောပါရယ် IS အစွန်ရောက်တွေကတော့သူတို့အဖွဲ့ကတင်ထားတဲ့ဆီးရီးယားကတခြားနေရာတွေစီဦးတည်ပြီးတောင်ဘက်ကိုဆုတ်သွားကြတယ်လို့ဆိုပါရယ်ပြန်ကျဲနေတဲ့ IS အစွန်ရောက်တို့ဒေသခံတွေကြားမှာပုံပြီးကြံနေသေးတယ်လို့မြို့ကလာတဲ့သတင်းတွေမှာဖော်ပြပါရယ်
ဝါရှင်တန်ဒီစီမြို့တော်နာကမယ်ရီလန်းပြည်နယ်မှာကျင်းပနေတဲ့ Conservative နိုင်ငံရေးလုပ်ငန်းဆိုင်ရာညီလာခံ CPAC ရဲ့နှစ်ပတ်လည်အစည်းအဝေးတတိယအနေနဲ့နောက်ဆုံးရက်ဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်မင်းကွန်းပြောဖို့ရှိပါတယ်။သမ္မတထရမ့်မဆိုရဟာပေးထားတဲ့ကတိအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်နေတယ်လို့ဒုသမ္မတမိုက်ပန့်စ်ကကြာသပတေးနေ့မေကွန်းထဲမှာပြောသွားပါတယ်။ CPAC ဟာ American Conservative Party ရဲ့စုဝေးတဲ့အကြီးဆုံးပွဲဖြစ်ပြီးတော့ဒုသမ္မတမိုက်ပန့်စ်ဟာမနေ့ကထိမင်းကွန်းပြောကြားရတဲ့မှာတာဝန်ကြီးဆုံး Republican Party ဝင်ဖြစ်ပါတယ်။စနစ်အတွင်းပထမဆုံးချိန်ဖြစ် Congress လွှတ်တော်ကိုရောသမ္မတရာထူးကိုပါ Republican တွေရထားတာကြောင့်ညီလာခံတက်ကြတဲ့ Republican တွေအထူးတက်ကြွနေကြပါတယ်။သမ္မတ Trump ဟာတနိထန်ခိုင်းမာသူအမျှော်အမြင်နဲ့ရဲစွမ်းသက်တည်ရှိသူဖြစ်တယ်လို့ဒုသမ္မတ Mike Pence ကမဲဆွယ်ပွဲဆန်ဆန်ပြောခဲ့တဲ့မင်းကွန်းထဲမှာကြီးမြတ်ပြောဆိုပါတယ်။သမ္မတ Trump ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းသူပေးခဲ့တဲ့ကတိတွေကိုအကောင့်ထည့်ဖော်နေတယ်လို့လည်းပြောပါတယ်။သတင်းမီဒီယာတွေနဲ့အတိုက်ခံဒီမိုကရက်တွေကတော့သမ္မတ Trump နဲ့ Conservative လှုပ်ရှားမှုကိုပယ်ချဖို့စ조사နေကြတော့ပဲလို့ဒုသမ္မတ Pence ကပြောပါတယ်။ဒါပေမဲ့လည်း Conservative တွေရဲ့လှုပ်ဆောင်ချက်တွေကတိုင်းပြည်အတွက်အကောင်းဆုံးပဲဆိုတာကိုပြဖို့အချိန်ခါဖြစ်တယ်လို့ဒုသမ္မတ Mike Pence ကပြောသွားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ week ကနေတောက်ကြညာပဲတဲ့တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဖီဒူမီခွဲကိုကင်ဂျုံနမ်တည်ဆုံသွားတာဟာနိုင်ငံတကာမှာဗိတ်ပင်ကန့်သတ်ထားတဲ့အာယုံကျော်တွေထိခိုက်ပျက်စီးတည်ဆုံစေတဲ့ VX ဓာတုအစိတ်ကြောင့်ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါရတယ်။အဲ့ဒီအစိတ်ကိုခင်မြက်မျက်လုံးနဲ့မျက်နှာတွေမှာဆန်းသတ်တွေ့ရှိတယ်လို့မလေးရှားဓာတုဗီဒါဌာနရဲ့ကနဦးဆန်းစစ်တွေ့ရှိချက်ကိုကိုးကားပြီးရေးထားတဲ့မလေးရှားရဲချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရတယ်။ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမလေးရှားနဲ့မြောက်ကိုရီးယားအကြားတန်တမန်ဆက်ဆံရေးကနေ့စဉ်နဲ့အမျှတင်းမာလာနေတာပါ။ဒီပြည်နယ်ပတ်သက်ပြီးအချက်အလက်အသစ်တွေထပ်ပြီးထွက်လာနေတာနဲ့အမျှကင်ဂျုံနမ်ကိုမြောက်ကိုရီးယားကလူလွတ်ပြီးတတ်ခိုင်းတာဆိုတဲ့ခံမှန်းချက်တွေကလည်းပိုတိုးလာနေပါတယ်။မလေးရှားရဲ့စုံစမ်းစစ်ဆေးမှုမှာအပြည့်အနာစာတွေကွဲလွဲချက်တွေပြည်နေတယ်လို့မြောက်ကိုရီးယားကပြည်တင်ဝေဖန်တယ်လို့မလေးရှားဟာမြောက်ကိုရီးယားရဲ့ရန်သူတွေနဲ့ပူးပေါင်းကြံစည်နေတယ်လို့လည်းဆွဆဲပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံသူအမျိုးသမီးနှစ်ဦးဟာဖေဖော်ဝါရီ17ရက်နေ့ကသူတို့လက်တွေမှာအဲ့ဒီဓာတုအစိတ်ကိုတုပ်ပြီးကင်ဂျုံနမ်ရဲ့မျက်နှာပေါ်ပို့လိုက်ကြတာဖြစ်တယ်လို့မလေးရှားစုံစမ်းစစ်ဆေးရေးမှုတွေကဆိုပါတယ်။ဒီအဆိုကိုအစိတ်သက်ဆိုင်ရာကြွမ်းကျင်သူတွေကတော့မေးခွန်းထုတ်ပါတယ်။မလေးရှားရဲကပြောတာအရဆိုရင်အမျိုးသမီးတွေအနေနဲ့သူတို့လက်တွေကိုချက်ချင်းဆေးဖို့ပြောထားခဲ့တယ်ဆိုရင်တော့မှဒီလောက်ပြင်းထန်တဲ့အစိတ်ကိုထိထားတဲ့ဂျားတွေကနေအဲ့ဒီအမျိုးသမီးတွေဘာမှမဖြစ်ပဲဘာကြောင့်ပြန်ထွက်သွားနိုင်တာလဲလို့ကြွမ်းကျင်သူတွေကမေးခွန်းထုတ်ကြတာပါ
။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့မွေးဆေးဝါးနှင်းနှင်းစီမံချက်ကိုအထင်ရှားဝေဖန်သူအတိုက်ခံအထက်လွှတ်တော်အမတ်တဦးကိုမွေးဆေးဝါးဆိုင်ရာဆွဲချက်တွေနဲ့ဒီကနေ့မှဖမ်းလိုက်ပါတယ်။အထက်လွှတ်တော်အမတ်လိုင်လာဂျယ်လီမာကတော့သူ့မှာဖြစ်မရှိဘူးလို့ပြောပြီးတော့လူတက်ကောင်တဦးလို့သူခေါ်ဆိုတဲ့ခေါင်းဆောင်ကြောင့်တော့ကြောက်လန့်သွားမှာမဟုတ်ဘူးလို့ပြောပါတယ်။အထက်လွှတ်တော်အမတ်ဒီလီမာနဲ့အတူတခြားတာဝန်ရှိသူတွေကိုဖမ်းဖို့မနီလာမြို့တော်မွန်တင်လူပါရဲ့ဒေသန္တရတရားရုံးကနေဝိုင်အန်ထုတ်ပြီးနောက်တည့်မှာပဲသူ့ကိုဖမ်းလိုက်တာပါဖမ်းဆီးထားရဲ့မူရင်းယာစာတွေစီကနေလက်ငွေတွေယူခဲ့တယ်ဆိုပြီးတော့အစိုးရရှိနေတွေကသူတို့ကိုဆွဲချက်တင်ထားတာပါဒီဆွဲချက်တွေဟာမူရင်းစေဝါနှိမ့်နေရေးစီမံချက်နဲ့ပတ်သက်ပြီးသူ့ကိုဝေဖန်သူတွေကိုသမ္မတဒေါက်တာတေးကနှုတ်ပိတ်ဖို့ကြိုးစားရဲ့လုပ်ရတခုပဲဖြစ်တယ်လို့ဆိုပြီးတော့ဒီလီမာကသူ့ပေါ်ဆွဲချက်တွေကိုညင်ပါတယ်ဒီမူရင်းစေဝါနှိမ့်နေရေးစီမံချက်မှာမူရင်းမောင်ခိုသူလို့တန်တရားရှိသူ9000ကျော်တည်ဆုံးခဲ့ပါတယ်အာမခံပေးလို့မရတဲ့ဆွဲချက်3ခုကိုပယ်ချပေးရေးသူ့ရဲ့လျှောက်ထားချက်ကိုဒီကနေ့ကြားနာဖို့ရှိနေချိန်မှာပဲတရားရုံးကဘာကြောင့်ဖမ်းဝရမ်းထုတ်တယ်လဲလို့ဒီလေမာကမေးခွန်းထုတ်ပါတယ်။ကျမကိုနှုတ်ပိတ်သွားအောင်လုပ်နိုင်တယ်လို့သူတို့ထင်ရင်အထူးသဖြင့်ဒီဒူတာတေးအစိုးရရဲ့နေ့စဉ်တက်ဖြတ်မှုတွေနဲ့တခြားချင်းချောက်မှုတွေအပေါ်အမှန်တိုင်းဖွင့်ချတဲ့ကျမရည်တည်ချက်တွေကိုချက်ဒီချက်တွေအတွက်ဆက်ပြီးလှုပ်တော့မှာမဟုတ်ဘူးလို့သူတို့ထင်ရင်ကျမလှုပ်ရှားနေရတဲ့အတွက်ထောင်တယ်သွားရတယ်လို့အထက်လှုပ်တော့မှာရဲတွေကသူ့ကိုဖမ်းခေါ်မသွားခင် Miss Dilemma ကပြောသွားပါတယ်
လူခွင့်ရေးဆောင်တည်လည်လာရေးဖွဲ့ HRW ရဲ့ဒေတာဆိုင်ရာဒါရိုက်တာတူဦးကိုလူလူခွင့်လက်မှတ်ထုတ်ပေးဖို့လျှောက်ထားတာအစ္စရေးအာဏာပိုင်တွေကပယ်ချလိုက်ပါတယ် HRW အဖွဲ့ဟာပါလက်စတိုင်းတွေအတွက်ဝါဒဖြန့်ပေးနေတယ်လို့ဆွဆွဲပြီးတော့ပယ်ချလိုက်တဲ့ကြောင်း HRW ကဒီကနေ့မှပြောပါတယ်အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံကိုစန့်ကျင်ပြီးတော့ပယ်လိုက်တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပေါ်အစ္စရေးဘက်ကတုံ့ပြန်လှုံ့ဆော်တာတွေလည်းနောက်ဆုံးထွက်လာတယ်လို့ရပါ HRW ရဲ့အစီအစဉ်ကစားတွေဟာလူခွင့်ရေးဆိုတဲ့ဆိုင်းဘုတ်ဟန်ပြတ်တက်ပြီးတော့ပါလက်စတိုင်းဝါဒဖြန့်ချတဲ့နိုင်ငံကြီးမှပေါဝင်ပတ်သက်နေတာဖြစ်တယ်လို့တင်းလာနေရဆွဲနေအစ္စရေးပြည်ထရေးဝန်ကြီးဌာနရဲ့စာထဲမှာဖော်ပြထားပါတယ်။အခုဆုံးဖြတ်ချက်ဟာအစ္စရေးနိုင်ငံသားရဲ့ဌာနရဲ့အကြံပြုချက်ပေါ်အခြေခံပြီးဆုံးဖြတ်တာလို့လည်းဆိုပါတယ်
။မင်းခင်ပြောင်စုမြောက်တာကူတာပြည်နယ်ဥပဒေစိုးမိုးရေးတာဝန်ရှိသူတွေဟာတာကူတာရေနံပိုက်လိုင်းကန့်ကွက်ဆန္ဒပြသူတွေယာယီစခန်းထိုးနေထိုင်ခဲ့ကြတဲ့နေရာတွေကိုတရားဝင်ရှင်းလင်းလိုက်ပါပြီ။ဘဒုနေနောက်ဆုံးထားပြီးနေရာကနေထွက်ခွာဖို့တတိပေးချက်အတိုင်းမလိုက်နာတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။နေတသမာ5 km ရှိတဲ့ Federal အစိုးရပိုင်နယ်မြေပေါ်မှာဆန္ဒပြသူတွေရဲ့နေရာထိုင်ခင်းတွေကိုရှင်းလင်းအဖွဲ့တွေကကြာသပတေးနေ့မှာစတင်ရှင်းလင်းကြပါတယ်။ American ဌာနေတိုင်းသားတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဟာပြီးခဲ့တဲ့နှစ် August လကစလို့အဲ့နေရာမှာစခန်းထိုးပြီးရေနံပိုက်လိုင်းတည်ဆောက်မဲ့အစီအစဉ်ကိုကန့်ကွက်ဆန္ဒပြနေခဲ့ကြတာပါ။ဒါကူတာရေနံပိုက်လိုင်းကြောင့်စူးထာနေလူမျိုးစုတွေရဲ့ Standing Rock အရက်ကရေရင်းမြစ်တွေပျက်စီးပြီးရှားပါးနေမြေတစ်ခုဆုံးရှုံးရမယ့်အခြေအနေစိုက်နေတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဆိုရတာဝန်ရှိသူတွေကတော့ဒီနေရာမှာဆန္ဒပြသူတွေတယောက်မှမကြံအောင်နေရာထိုင်ခွင့်တွေအားလုံးကိုစနစ်တကျစစ်ဆေးရှင်းလင်းပြီးမနာခံတဲ့သူတွေကိုတယောက်မကြံဖမ်းဆီးပါတယ်။ဒီရေနံပိုက်လိုင်းကန့်ကွက်ဆန္ဒပြမှုတွေအချိန်မြင့်ခဲ့ခြင်းကလေးတုံးကတော့အဲ့ဒီနေရာမှာဆန္ဒပြသူထောင်ထဲချပြီးရှိခဲ့တာပါ။ဒါပေမဲ့နောက်ဆုံးဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေရှိနေရတဲ့အများဆန္ဒပြသူ200လောက်ပဲကျန်ပါတော့တယ်။
ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရန်ကုန်လှိုင်တရာဆက်မှုဆောင်ကအလုတ္တမဆန္ဒပြမှုဘက်ကိုကြည်ပါမယ်ရှင်ရန်ကုန်တိုင်းလှိုင်တာယာမြို့နယ်ရွှေလင်းပန်းစက်မှုဇုံကတရုတ်နိုင်ငံသားပိုင်းအထည်ချုပ်ဆက်ယုံတစ်ခုမှာအလုတ္တမအခွင့်အရေးချိုးဖောက်ခံရတာကြောင့်ဆိုပြီးအလုတ္တမတွေရက်ရှည်ဆန္ဒပြနေတာမှာမနေ့ဖေဖော်ဝါရီလ23ရက်နေ့ကတော့နှစ်ဖက်အခြေအနေတင်းမာလာခဲ့ပါတယ်ဆက်ယုံတွင်ကပစ္စည်းတွေဖျက်ဆီးခံရတဲ့အတွက်မြန်မာနိုင်ငံအတွင်းကတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ထိန်းသိမ်းပေးနိုင်ရေးအမှုအခင်းဖန်တီးသူတွေကိုဥပဒေနဲ့အညီအရေးယူပေးဖို့တရုတ်တန်ယုံကမြန်မာအာဏာပိုင်တွေစီကိုတောင်းဆိုခဲ့တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးလှိုင်သာယာရွှေလင်မဲဆက်မှုဇုံထဲမှာရှိတဲ့တရုတ်နိုင်ငံသားပိုင်အထက်ချုပ်ဆက်ယုံမှာဆန္ဒပြမှုတွေအကြိမ်ကြိမ်ဖြစ်ပွားခဲ့တာပါ။အခု၅ချိန်မြောက်အဖြစ်ဆန္ဒပြမှုကတော့ဇန်နဝါရီလကုန်ပိုင်းကနေစတင်ခဲ့ပြီးစက်ရုံအတွင်းမှာပဲအလုံးမလုံးပဲဆန္ဒပြနေခဲ့ကြတာဖြစ်ပါတယ်ဆန္ဒပြနေတဲ့အလုံသမားတူကတော့သူတို့ဆန္ဒပြရတဲ့အခြေအနေကိုအခုလိုပြောပြပါတယ
်အလုံသမားအုပ်ကြီးနဲ့ညီအစ်ကိုတောင်းဆိုတယ်သူတို့ကမလာရောပြီဘူးသူတို့ကဘလို့မလာရောပြီဘူးပထမတစ်ခါဆန္ဒပြတော့ကသူ့ဆူရတဲ့စာချုပ်ထဲမှာပါတယ်အဲဒါနဲ့သူတို့ကမလိုက်နိုင်ဘူးပေါ့သူကဒီတိုင်းလောက်ကမယ်ဒီတိုင်းလောက်ကမယ်ဆိုတဲ့ဟာကိုလည်းသူကမလုပ်ဘဲသူတို့ကအများနဲ့ချိုးပေါက်တယ်အဲလိုဟာတွေစာရေးပြန်ဖြစ်တာဆန္ဒပြကြတာပါဆန်ဝင်တန်းတွေကသူတို့နေရောအလုပ်သမားတွေပေါ်ပါကြီးဆန်တွေကဝင်တန်းတွေပေါ်ပါလို့နေရောလက်မရိုင်းခိုင်းတာဥမာ6လောက်နဲ့ကြံခိုင်းတာတို့အဲဒီ6လောက်နဲ့ခိုးပြပြီးခိုင်းတာတို့ပေါ့အိန္ဒါတွေကဆောက်ပေါ့အိန္ဒါတွေကသူတို့ပေါ့သူအလုပ်သမားတွေအိန္ဒါသားဝင်တန်းနိုင်ငံလူသိမျိုးသားပေါ့သူတို့မဆိုအိန္ဒါဝင်တဲ့ချိန်ကအိန္ဒါတွေဝင်ကြီးရကြလေးအဲဒီလိုမျိုးသားတော်တော်များများဆက်ဝင်တယ်ဝင်အဲအိန္ဒါတွေဝင်ပြီးစစ်တာကြီးတယ်လို့ပြောအိန္ဒါတွေမှာထိုင်နေလားမထိုင်နေလားဆိုတော့လူသိမျိုးတွေရောမျိုးသားတွေကနေဝင်ပြီးစစ်တာအဲလိုသားလည်းရှိတယ်
မနေ့တုန်းကတော့စက်ယုံတွင်းကမှန်တချို့နဲ့ခုံတချို့ဖြက်စီးမှုတွေလုခဲ့မှုတွေတော့ရှိခဲ့တယ်ဆိုပြီးစက်ယုံတွင်းကအလုပ်သမားတွေကပြောပါတယ်ဒီအတွက်တရုတ်အာဏာပိုင်တွေကမှတ်တမ်းများလာရောက်ယူသွားခဲ့တယ်လို့လည်းပြောပြပါတယ်မြန်မာနိုင်ငံတွင်းမှာရှိတဲ့တရုတ်တန်ယုံကတာဝန်ရှိသူတွေကတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဆက်သွယ်ပြီးဒီပြဿနာနဲ့ပတ်သက်လို့ချက်ချင်းဆောင်ရွက်ဖို့မြန်မာဘက်ကိုပြောဆိုခဲ့တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့တရုတ်ကုမ္ပဏီတွေရဲ့ဥက္ကဋ္ဌလုံခြုံရေးနဲ့အမှုခင်းဖန်တီးသူတွေကိုအရေးယူဖို့တောင်းဆိုခဲ့ကြောင်းမြန်မာဘက်ကလည်းအလင်းအမြင်အကောင့်ထဲပေါ်ဆောင်ရွက်ပေးမယ်လို့ပြောကြားခဲ့တယ်ဆိုပြီးတရုတ်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လူ့သမားဝန်ကြီးဌာနနဲ့သာတက်ဆိုင်တယ်ဆိုပြီးအခုလိုပြောကြားခဲ့ပါတယ်
ဒါပေမဲ့အဲ့ဒီဟာကြီးအားလုံးကကာကွယ်သူ့ရဲ့ right တွေလုံသမိုင်းနဲ့ပတ်သက်တာတွေအစီအစဉ်အားလုံးကတော့လုံသမိုင်းဝန်ကြီးဌာနကပဲအဓိကတော့ policy ဘိုင်းရော account တွေပေါ်တဲ့ဘိုင်းရောဟို monetary လုပ်တဲ့ဘိုင်းတွေရောတာဝန်ရှိပါတယ်။နိုင်ငံရေးရောအဲ့အဲ့ဒါတွေလုပ်တာတော့မဟုတ်ဘူး
။နိုင်ငံတော်သမရယုံရဲ့ညွှန်ကြားရေးမှူးဦးစော်သေးကတော့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံရေးဝန်ကြီးဌာနနဲ့လုံသမိုင်းဝန်ကြီးဌာနတို့ကညှိနှိုင်းဆွေးနွေးမှုတွေလုပ်နေကြဆဲဖြစ်တယ်ဆိုပြီးအခုလိုပြောပါတယ်။
ဆိုတော့ဟိုကနည်းနည်းရောလို့ဒီလိုကတော့ဘာလို့လဲဆိုတော့ဒီထဲဆောင်တယ်เนาะကောင်းတယ်အဲ့ဒါကဒီနိုင်ငံကဘယ်လိုလဲဆိုတော့ဘာလို့ဒီနိုင်ငံကဝင်လာတာလဲ
လူသမားဝန်ကြီးဌာနဘက်ကတော့သက်ဆိုင်ရာညှိနှိုင်းဖြန့်ဖြေးရေးအဖွဲ့ကလှုပ်ဆောင်နေစေဖြစ်တာကြောင့်မပြည့်ပြတ်သေးတဲ့အကြောင်းအသေးစိတ်ပြောကြားနိုင်မှုမရှိသေးဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံရမှုမှာတာဝန်ရှိသူတွေဖြစ်အစ်စ်မြင့်ရဲအရာရှိကြီး၃ဦးကိုထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးပြီးလက်နက်ခဲယံအများအပြားဆုံးရှုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာနေကြားဆောင်ရဲတပ်ရင်တွေရဲ့အကြီးအကဲတာဝန်ယူထားသူတွေကိုဒီကနေ့ပဲပြစ်ဒဏ်အသီးသီးချမှတ်ခဲ့တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါရရှင်
။ရခိုင်ပြည်နယ်မောင်နှုံးမြို့နယ်အတွင်းမှာရှိတဲ့အမှတ်1နေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်ကြီးကန်းပြည်နယ်ငခုရရဲစခန်းရသေးတောင်မှာရှိနေတဲ့ကိုရန်ကောက်နယ်မြေရဲစခန်းတို့မှာပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တွေတေဆုံးမှုလက်နက်ခဲယမ်းတွေလူရဲခံရမှုစတဲ့ဖြစ်စဉ်တွေမှာတာဝန်ပြက်ကွက်ခဲ့သူတွေအဖြစ်အစစ်မြေရဲရာရှိကြီးတွေကိုထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရဲဘက်ဆိုင်ရာခုံရုံးကနေအမှတ်1နေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်မှုရဲမှူးချုပ်မမောင်ခိုင်ကိုထောင်ဒဏ်2နှစ်ရဲမှူးကြီးဇေယဟန်ကိုထောင်ဒဏ်2နှစ်နေကြားဆောင်ရဲတပ်ရင်းမှုဒုရဲမှူးကျော်တေဇာကိုထောင်ဒဏ်3နှစ်အတိအသီးချမှတ်လိုက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ဒုရဲမှူးကြီးတင်ဝင်းကပြောပါတယ်
။အများဆုံးပြောကြံတက်တက်တဲ့ကမှာလက်လက်ကျန်ပါဖုံးလာရဲကြီးကပ်ကုတ်ကဲမှုအားနေပါရဲအဲ့တော့ရဲစည်းကမ်းရလေးပါလားရဲတရားဥပဒေမိကြကျွန်တော်ကကျွန်တော်ရဲစည်းကမ်းသေးသေးဥပဒေကရှိတယ်လေရဲစည်းကမ်းသေးသေးဥပဒေရရေးပြီးတော့ဖောင်ထားတယ်ကိုကြီးရဇနဲ့ဒီပါဆုံးသွားတဲ့အတွက်ပေါ့ဗျာနောက်တခါဒီဟာကြီးကျယ်ကြီးဖြစ်ပြီးတော့ဒီလိုပါသွားတဲ့ကံလာကိုကြောက်ကိုကြီးကျယ်ကုတ်ကဲမှုနည်းနည်းလေးကြော်ရဲတာပေါ့အားနေတာပေါ့ဒါပါပဲအဲ့တော့ပြင်ပကြီးကလည်းတင်းအောင်ကြီးပဲလုပ်ပါပါခင်ဗျ
အခုနောက်ဆုံးထိတ်တန့်အရာရှိကြီးတွေကိုအရေးယူခဲ့တဲ့အပေါ်အင်တာနက်လူမှုကွန်ရက်ပေါ်တွေမှာတော့လက်နက်ခဲယမ်းမပြည့်စုံတဲ့အခြေအနေမျိုးမှာဖြစ်ပေါ်ခဲ့တဲ့အပေါ်အရေးယူတာမှန်ကန်ရဲ့လားဆိုပြီးမေးခွန်းတွေထုတ်နေကြပါတယ်။အငိမ့်စားရဲမှုကြီးတဦးဖြစ်တဲ့ဦးဝင်းကောင်ကတော့စစ်မှန်တဲ့စုံစမ်းမှုတွေလုပ်ပြီးမှတိကျစွာအရေးယူပိုင်ခွင့်ရှိတာမို့ဒီအရေးယူမှုဟာမှားယွင်းမှုတစ်ခုလို့မဆိုနိုင်ဘူးလို့သူကမြင်ပါတယ
်။ရဲတော်၎င်းတပ်တော်၎င်းအကြောင်းမဲ့အရေးယူရဆိုတော့မရှိဘူး။ကျန်တခုတော့ရှိလိမ့်မယ်ခိုင်လုံတော့အကြောက်ကြက်မရှိဘဲနဲ့အတိုက်ခံရလို့လုပ်တယ်ဆိုတဲ့ဥစ္စာမျိုးကြီးကျွန်တော်ဒီမှာထုံးတာမရှိဘူးအရင်ဒီချင်းဒီနယ်မှာအတိုက်ခံရတယ်ကိုကနယ်မြေမှာအတိုက်ခံရတယ်ရှိတယ်ဒါပေမဲ့သူတို့ချီကျူတယ်ဂုံပြူတယ်ရှုံးတဲ့အတွေ့အကြုံလို့အရေးယူတယ်လို့လည်းကျွန်တော်တို့ကမရှိဘူးသူဘလောက်အထိအကုန်လုတ်ခဲ့တယ်လဲဆိုတဲ့သူ့ရဲ့စွမ်းဆောင်ရည်နဲ့လုတ်တင်လုတ်ထိတ်တာကိုလုတ်ခဲ့သလားဆိုတဲ့ဥစ္စာဟာအဲ့ဒီပေတာနဲ့ပဲတိုက်ရမှာချီတာလေးနဲ့အကုန်တိုက်တာပဲလို့ဒါကဒီဘုံရသဘောပြောတာလေမတိပဲနဲ့ကြောဟာဒါကတော့မှားတော့ဘာမင်းဒီလိုလေးနဲ့လောက်ရတာဆိုတော့ဆာဒါကအရာသာတိတိတာဟုတ်။ဟောရှိသူတယောက်ရဲ့တိပုံမျိုးနဲ့မတူနိုင်ဘူးလေ။အဲအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒါတော့မဝေးဖန်လို့ဘူးကျွန်တော်တို့သိတဲ့လောက်ကတော့အပေါ်ဘက်ကတော့အတိုင်းမဟုတ်ဘူးတက်နိုင်တဲ့များတက်တဲ့ညာညာစဉ်းစားတယ်။လုတ်တင်လုတ်ထိုက်တဲ့အလုတ်ကိုလုတ်ခဲ့သလားမလုတ်ခဲ့ဘူးလားဆိုတဲ့အဖြစ်အပေါ်မှာလည်းအရေးယူတာဖြစ်ပါလိမ့်
။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲဖြစ်စဉ်တွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်၁၀ဦးထံမှနေတည်ဆုံခဲ့ရပါတယ်။အရက်သားတချို့တည်ဆုံမှုတွေရှိခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုအတွင်းလက်နက်68လက်ကြီး1000ကျော်ဆုံးရှုံးခဲ့ရပြီးအချို့ကပြန်လည်ရရှိခဲ့ပါတယ်။နောက်ဆက်တွဲနယ်မြေရှင်းလင်းရေးလုပ်ငန်းစဉ်တွေမှာအကြမ်းဖက်သမားအနေနဲ့တန်တရားရှိသူ80နီးပါးကိုအသေးဖမ်းဆီးရမိခဲ့ပြီး900ကျော်ဖမ်းဆီးထားတယ်လို့လည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းနယ်မြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေလည်းထွက်ပေါ်နေပါတယ်။အစိုးရကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အဖွဲ့ဒုတိယသမရဦးမြင့်စွေဦးဆောင်တဲ့အဖွဲ့တက်မတော်ဘက်ကဒုဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်တဲ့အဖွဲ့ရဲတပ်ဖွဲ့ကရဲမှူးချုပ်ဝင်းထွန်းဦးဆောင်တဲ့အဖွဲ့စတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးရခိုင်ဒေသအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ဆက်တွဲပြဿနာတွေနဲ့လူအခွင့်ရေးချိုးဖောက်မှုရှိမရှိတို့ကိုစုံစမ်းစစ်ဆေးပြီးပြန်လည်တည်ငြိမ်လာရေးကြိုးပမ်းနေပါတယ်။ လက်ရှိအချိန်ထိတော့နေမြေတည်ငြိမ်ရေးအရာပုံမှန်144ထုတ်ပြီးစစ်စင်ရေးနေမြေတတ်မှတ်ကတက်မတော်ကပါရဲတပ်ဖွဲ့နဲ့အတူလုံခြုံရေးရယူထားရစေဖြစ်ပါရဲ့ရှင
်။သောရရှင်များရှင်ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သတင်းကြောင်းတွေကနေမြမဘောလုံးလောကတိုးတက်လာအောင်ဘာရီများစောင့်ကျင်းပေးမှာပါလဲ။မြမအားကစားကဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေ၊ပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-32-382-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေရှင်။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်ကာညဘက်တီမှာတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်လက်ထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံမြောက်ပိုင်းကတောကြောင်တွေဘက်ကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းဒေသမှာတောကြောင်တွေရှားပါးလာနေတဲ့အပေါ်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူနဲ့တောရိုင်းသရဝါထိမ့်သိမ့်ဆောက်ရှောက်သူတွေစိုးရိမ်လာကြပါတယ်။နေစရာတောတွေရှားပါးလာပြီးမုတ်ဆိုးတွေရဲ့ဖမ်းဆီးမှုတွေကြောင့်တောကြောင်တွေလျော့ပါလာနေတာဖြစ်တဲ့အကြောင်းရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုမတ်ဤတန်စင်ကပြောပြပါမယ်ရှင်။
တောကြောင်မျိုးဖြစ်တဲ့ဖီလိုက်ချော့စ်ကိုကဘာတဝိုင်းအီဂျစ်ကအစအာရှတိုက်အနောက်တောင်ဘက်နဲ့အလဲပိုင်းဒေသတီးလင်ကာနဲ့အရှေ့တောင်အာရှဒေသနေရာအနှံ့တို့မှာတွေ့နိုင်ပါတယ်။ဒီတောကြောင်မျိုးကတဘာဝတောရိုင်းထိမ့်သိမ့်ရေးမှာအဓိကကျပါတယ်။ဒါပေမဲ့လူတွေကြောင့်တောကြောင်တွေနေရက်တွေပျက်စီးရပြီးတော့ကဘာတဝန်းကတောကြောင်တွေဖိအားတွေနဲ့ရင်ဆိုင်ရတယ်လို့တောရိုင်းထိမ့်သိမ့်သူတွေကပြောပါတယ်။ဇန်နဝါရီလအစောပိုင်းတုန်းကထိုင်းမြောက်ပိုင်းချင်းမိုင်ကအော့မ်ခွိုင်ဘေးမက်တောမှာတောကြောင်နှစ်ကောင်ကိုတောရိုင်းမှာထားတဲ့ကင်မရာကနေတစ်ဆင့်တွေ့ရပါတယ်။ထိုင်းနိုင်ငံရဲ့တောရိုင်းထဲမှာတဘာဝတိုင်းနေတဲ့တောကြောင်တွေကိုမတွေ့ရတာအခုဆိုရင်၁၀စုနှစ်၄စုလောက်တောင်ကြာပြီလို့ထိုင်းနိုင်ငံတဘာဝဥယျာဉ်တောရိုင်းနဲ့ရုခပိတာထိမ့်သိမ့်ဌာနအမှုဆောင်ဒါရိုက်တာတန်ညာနတီတမ်ကူကပြောပါတယ
်။ဆွတ်ရော့တာဟဟောဝါတို့เนี่ยมันมาเป็นสัตว์ที่เรารู้กันอยู่
တော့တယ်မှာတောကြောင်တွေမရှိတော့ဘူးလို့တောင်ထင်တာပါ။ရွာကန်တွေကတွေ့ဘူးတယ်လို့ပြောပေမဲ့တကယ်ရှိတယ်ဆိုတဲ့အထောက်ထားတော့မပြနိုင်ပါဘူး။အခုတော့သူတို့ရှိသေးတယ်ဆိုတာပြတဲ့ဓာတ်ပုံတွေထွက်လာပါပြီ
။ဥယျာဉ်ထဲမှာထောင်ချောက်ဆင်ပြီးခလုတ်တိုက်မိရင်ဓာတ်ပုံရိုက်ပြီးသားဖြစ်စေတဲ့ကင်မရာတွေကိုဇန်နဝါရီလအစောပိုင်းတုန်းကနှစ်ပတ်လောက်တက်ထားပါတယ်။ထိုင်းနိုင်ငံမှာတောကြောင်တွေကမျိုးတုံးသွားတော့မဟုတ်ပေမဲ့မျိုးတုံးလို့နီးပါးရှိတဲ့သတ္တဝါတွေစင်းထဲမှာပါနေတော့မယ်လို့ထိုင်းနိုင်ငံ Wildlife Friends Foundation တည်ထောင်သူ Edwin Wake ကပြောပါတယ်။တောကြောင်တွေကိုအခုလိုပြန်တွေ့ရတာအရန်ကိုအရေးပါကြောင်းထိုင်းနိုင်ငံတောရိုင်းထိန်းသိမ်းရေးအဖွဲ့အမှုဆောင် Anak Patanavi Bo ကပြောပါတယ
်။ The record of jungle cat these days very very rare.
တောကြောင်တွေအရေးအတွက်ကအရင်နေလာပါပြီ။လူတော်တော်များများကတောကြောင်တွေမျိုးတုံးသွားတယ်လို့တော့ထင်နေတော့မှာ။အခုတော့ဒီဓာတ်ပုံရိုက်တဲ့သူကစစ်မြေကင်မရာကိုတုံးထားပြီးတော့ကောင်းကောင်းပုံတွေကိုဖမ်းထားနိုင်တော့ပုံကောင်းတွေရလိုက်တာပေါ့ဗျာ။အတီးပြို့ဖို့အတွက်ဒါကအရေးကြီးပါတယ်
။ထိုင်းနိုင်ငံမှာတောကြောင်တွေနဲ့နီးတူတခြားမျိုးတွေလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အာရှတိုက်ဒေသတော်တော်များများမှာထောင်ချောက်ဆင်ပြီးဖမ်းမှုအစိတ်ခတ်မှုတွေစတာတွေကြောင့်တောကြောင်ဥယျာဉ်တွေရောနေလာရပါတယ်။အပြည်ပြည်ဆိုင်ရာတောရိုင်းထိန်းသိမ်းရေးအဖွဲ့ကတော့တောကြောင်တွေဟာအနည်းအောင်ဆိုရင်ဒါမှမဟုတ်မျိုးတုံးလူတော်ရဲ့စင်းထဲမှာအစိုးရမှုအနည်းဆုံးအဖြစ်ဖော်ပြထားပါတယ်။အထူးသဖြင့်ကမ္ဘောဒီးယားဒေသတွေမှာတားမြစ်နေမြေတွေကိုတိကျမပိတ်ထားပဲတော်ရိုင်းနေတဲ့နေရာတွေပျက်စီးစေပြီးအမဲလိုက်မှုတွေရှိနေသေးတယ်လို့ IUCN ကပြောပါတယ်။သူတို့နေရာတွေပျက်စီးပြီးတဲ့နောက်မှာတော့တောကြောင်တွေတွေ့ရမှုနည်းလာတယ်လို့အာနတ်ကပြောပြပါတယ
်။ I think jungle cat most of them gone from the reason of habitat
destruction စကြွေမြက်ခင်းတွေတောအုပ်တွေပြုံးတီးကုန်တာကြောင့်တောကြောင်တွေတော်တော်များများကိုဆုံးရှုံးရတာပါထိုင်းနိုင်ငံမြောက်ပိုင်းကခေါင်းဖျားတဲ့နေရာအနည်းငယ်မှာပဲသူတို့အတွက်နေရာကျန်တာပါဒါတွေကိုအဆက်ထိန်းသိမ်းဖို့အရေးကြီးပါတယ
်တိတ်မကြခင်နှစ်တွေထဲမှာအနီးအနားကနိုင်ငံတွေကနေခီးသွားလာကြတဲ့တရားမဝင်တောရိုင်းတိရစ္ဆာန်ဖမ်းတဲ့အဖွဲ့တွေကြောင့်ထိုင်းတောရိုင်းတိရစ္ဆာန်ထိန်းသိမ်းသွားအယောက်30လောက်အသက်ခံရတယ်လို့အစိုးရမဟုတ်တဲ့ Freeland Foundation အဖွဲ့ဥက္ကဋ္ဌ Krysak Chunhava ကပြောပါတယ်
In areas where we call the animals sanctuaries along the border with Burma and with Laos.
ထိုင်းမြန်မာနယ်စပ်နဲ့ထိုင်းလာအိုနယ်စပ်တွေကဇီဝမျိုးရင်းစုံတဲ့နေရာဖြစ်ပြီးဘေးမဲ့တော်ဒေသဖြစ်ပါတယ်။ဒါပေမဲ့ဒီနေရာတွေကတရားမဝင်တော်ရိုင်းတိရစ္ဆာန်ဖမ်းတဲ့သူတွေရဲ့ရန်ကိုတော့အင်မတန်စိုးရိမ်ရပါတယ်
။ဒီရှားပါတော်ကြောင့်နှကောင်ကိုဘယ်နေရာမှာတွေ့ရဲဆိုတာကိုတော့ထိုင်းသဘာဝဥယျာဉ်အမှုဆောင်ဒါရိုက်တာတန်ညက်ကမပြောထားပါဘူး။ဒီတော်ကြောင့်တွေရှိခြင်းကအုံကိုင်ဘေးမဲ့တော်အတွက်ကောင်းတဲ့ကိစ္စပါပဲလို့ထောက်ပြထားပါတယ်ရှင်။
မဤတန်စင်ပြပြသွားတာပါရှင်အခုတော့ဒုက္ခတဲ့ရွှေပြောင်းအခြေချနေထိုင်သူတွေပေါ်မှာအင်ရှင်နိုင်ငံကလူလူရဲ့သဘောထားဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါမွတ်စလင်များစုရှိတဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအပေါ်ပြည်ဝင်ခွင့်တားမြစ်မဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်လိုမျိုးဥရောပနိုင်ငံတွေမှာလည်းကျင့်သုံးဖို့လူလူကြားထောက်ခံမှုတွေတိုးလာနေတယ်လို့လန်ဒန်အခြေစိုက် Chatham Houseနိုင်ငံတကာလေ့လာရေးဌာနရဲ့စစ်တမ်းမှဖော်ပြထားပါတယ်။ဥရောပ10နိုင်ငံမှာမွတ်စလင်ရွှေ့ပြောင်းဒုက္ခသည်ဝင်ရောက်မှုကိုရပ်တန့်ရေးမှာပြန့်မြထောက်ခံမှု55ရာခိုင်နှုန်းပဲရှိနေတဲ့အကြောင်းဂျာမနီနိုင်ငံဒရက်စဒန်မြို့ကနေ Henry Richwell သတင်းပို့ထားတာကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင
်။ဂျာမနီနိုင်ငံမှာ2015ခုနှစ်အတွင်းနိုင်ငံရေးခေါလွန်ခွင့်ရှောက်ထားကြတဲ့ဒုက္ခရဲ့တန်ကြော်ထဲမှာဖိုင်လာအယ်လ်နာစီယာလည်းအပါအဝင်ဖြစ်ပါတယ်။ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့ကအင်္ဂိုဘုံကျဲခံရပြီးထွက်ပြေးလာတဲ့သူ့ရဲ့ကောင်းတယ်မှာဘုံဆန်အစတခုအခုချိန်နေရှိနေကြပါနာဆီယာကအခုလိုပြောပါတ
ယ် I go to doctor hospital
ဆေးဝသွားပြီးဆရာဝန်နဲ့ကျွန်တော်ပြပါတယ်ကျွန်တော်ကောင်းမှာခွဲစိတ်ဖို့လိုပါတယ်ပြီးတော့ဂျာမန်စာတင်ဖို့ကြောင်းသွားပါတယ
်ခွဲစိတ်ကုသခွင့်ရဖို့စောင့်နေရတဲ့ကာလမှာလူမှုကူညီရေးအဖွဲ့တခုကနေသူ့ကိုအလုပ်ရှာပေးပါတယ် KS24 ဒုက္ခသည်များကူညီရေးအဖွဲ့က Ronnie Fraser ကအခုလိုပြောပါတယ်
Die genau das fördern sollen.
ဒုက္ခသည်တွေစီကဘလို့အကျိုးကျေးဇူးတွေခံစားရနိုင်မလဲဆိုတာသိနိုင်မှုဗဟိုနဲ့ပြီးနေအစိုးရကစီစဉ်ထားတာတွေရှိပါတယ်။သူတို့အတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့ဘာသာစကားသင်တန်းတွေ၊နေရာထိုင်ခင်းတွေနဲ့အစားအသောက်တွေကိုလည်းထောက်ပံ့ထားပါတယ်။အခုတော့ဒေသခံအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံနိုင်အောင်လုပ်ကြရမှာပါ
။ Dresden မြို့ကတော့ဒုက္ခသည်တွေနဲ့ဒီလိုဆက်ဆံလုပ်ဖို့လိုလားပုံမရပါဘူး။ဒီမျိုးဟာပဂီဒါလို့အသူကောက်ခေါ်တဲ့အနောက်တိုင်းမှာအစ္စလာမ်လွှမ်းမိုးမှုဆန့်ကျင်ရေးဥရောပမျိုးချစ်များလှုပ်ရှားမှုစတင်ပေါက်ဖွာရနေရဖြစ်ပါတယ်။ဒီလှုပ်ရှားမှုကိုထောက်ခံသူတွေတနင်္လာနေ့တိုင်းမြို့တစ်လျှောက်လမ်းလျှောက်ခြိတက်ကြပါတယ်။ဒီတစ်ပတ်မိန်ခွန်းပြောမဲ့ René Sanvos ဟာ Journalist Watch အဖွဲ့ကဖြစ်ပြီးဂျာမန်သတင်းဌာနတွေကရွှေ့ပြောင်းဒုက္ခတဲ့ပြဿနာတွေကိုဖုံကွဲထားတယ်လို့ပြောပါတယ်။သူကအခုလိုဆိုပါတယ်
Setz sich total aus unserer
deutsche ကျမတို့တော့ဒါဟာယဉ်ကျေးမှုမဟုတ်ပါဘူး။ဂျာမန်ယဉ်ကျေးမှုနဲ့လည်းလုံးဝဆန့်ကျင်နေပြီးတော့တဟဇာတမကြတဲ့အရာပ
ါဒါကိုဂျာမန်အတော်များများကလည်းသဘောတူပါတယ်ချက်ထန်ဟောက်စ်ရဲ့လူလူစစ်တမ်းအရမွတ်စလင်နိုင်ငံအလုံးကရွှေပြောင်းဒုက္ခတဲ့အလုံးရပ်တန့်သွားရေးထောက်ခံမှုက55ရာခိုင်နှုန်းရထားပါတယ်ပြီးခရက်နန်နဲ့ကြော်မှာတီလုရှားမှုစတင်ခဲ့တော့ကဂျာမနီနိုင်ငံတဝန်းလုံးနာမကဥရောပကိုပါပြန်နှံ့သွားလိမ့်မယ်လို့စီစဉ်သူတွေမျှော်မှန်းခဲ့ပေမဲ့ခုချိန်ထိတော့ဖြစ်မလာသေးပါဘူးဒရက်စဒန်တက္ကသိုလ်ကပါမောက်ခဝါနာဘရဇယ်ကတော့လက်ရရင် AFD ပါတီနဲ့သဘောထားချင်းတူတယ်လို့အခုလိုပြောပါတယ
်။ The pretty quite clearly Pegida is more successful.
ရှင်းပြရရင် Pegida လှူရှားမှုဟာတစိမ့်တက်ပြီးအရင်ထက်ပိုပြီးအောင်မြင်လာနေပါတယ်။အကြောင်းလဲဆိုတော့ AFD ပါတီနဲ့ Pegida ကအတူတူပဲလေ
။စက်တင်ဘာလမှာကျင်းပမဲ့ဂျာမနီရွေးကောက်ပွဲမှာဝင်ပြိုင်မဲ့ AFD ပါတီဟာတတိယအကြီးဆုံးပါတီဖြစ်လာနိုင်ပါတယ်။ရွှေပြောင်းဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတဲ့လက်ရာစွန်ပါတီအတော်များများထဲမှာ AFD ပါတီလည်းတစ်ခုအပါအဝင်မှာပါမောက်ခဝါနာဘရာဇယ်ကအခုလိုဆက်ပြောပါတယ
် We won't be able to stop immigration. We won't be able to make sure
ရွှေပြောင်းဝင်လာတဲ့အရာတွေကိုကျွန်တော်တို့တားနိုင်မှာမဟုတ်ပါဘူး။ဥရောပတလောမှာဒုက္ခသည်တွေကိုညီတူညီမျှခွဲဝေလက်ခံတဲ့ပုံစံမျိုးလေးလုပ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်ဥရောပရဲ့ပေါင်းစည်းရေးလုပ်ငန်းစဉ်မှာတကယ်ပြဿနာကြီးပါ
ဒါပေမဲ့လည်း AFD ပါတီကြဆုံလာနေတာကိုနောက်ဆုံးကြောက်ယူထားတဲ့စစ်တမ်းတွေမှာတွေ့ရပါတယ်။မရေရာမှုတွေရှိနေတဲ့ကမ္ဘာတစ်ဝှမ်းမှာအခြေချနေထိုင်သူတွေအရေးထက်စီးပွားရေးတည်ငြိမ်မှုရှိဖို့ကဂျာမနီပြည်သူတွေဦးစားပေးမဲပေးမဲ့ပုံရှိနေတယ်လို့ကျွမ်းကျင်သူတွေကမြင်ပါတယ်။တိုင်းပြည်စီးပွားရေးမှာဒုက္ခသည်တွေပါဝင်ထည့်သွင်းနိုင်ဖို့ဟာလည်းဂျာမနီနိုင်ငံအတွက်အဓိကစိန်ခေါ်မှုကြီးတစ်ခုဖြစ်လာနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့အတူသုတဆုံလင်အမေရိကန်တခွင်ကိုလည်းနိုင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာစီစဉ်မှာတော့origami လို့ခေါ်တဲ့စကူခေါင်းနည်းပညာကနေအာကာသရဲကနေစွမ်းအင်ရဖို့ကအစလူသွေးကြောတဲ့အထိဘလို့အသုံးချနိုင်မလဲဆိုတာကို
OB အသေးစိတ်တဲ့ origami စက္ကူခေါင်းကြီးနဲ့စက္ကူတစ်ချက်လုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့အစဂေါ်ဇီလာအထိစက္ကူကိုပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ
်။သိပ္ပံပညာရှင်ဒေါက်တာပဒေတာတင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေရဲ့အခွင့်အရေးဆိုင်ရာအရေးကြီးဥပဒေတွေတဲ့ပရိသတ်တွေဖျက်ချခွင့်ပြုတဲ့1983ခုနှစ်နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade စီရင်ထုံးတစ်လဲတစ်ခုအပါအဝင်ဖြစ်ပါတယ်။ဒီအမှုမှာအဓိကတည်ရလို General ဒါမှမဟုတ်အမည်ရင်း Norma McCorvey ဟာဖေဖော်ဝါရီလ17ရက်စနေနေ့ကကွယ်လွန်သွားပါပြီ။သူရဲ့ဒီအမှုရလက်ဖြစ်တဲ့ပရိသတ်တွေဖျက်ချခွင့်ဥပဒေရဲ့အနာဂတ်အရေးရောဘလို့ရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှဒေါ်လာလတန်ကတင်ပြထားပါတယ်ရှင်။
My name is Norma McCorvey, aka Jane Roe.
ကျွန်မနာမည်က Norma McCorvey ပါ Jane Roe လို့လည်းသိကြပါတယ်လို့ပြောသွားသူကတော့ American ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့ကိုယ်ဝန်သုံးလအချိန်တိုင်းပြီးပဋိပက္ခတွေဖျက်ချပိုင်ခွင့်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ရဲ့ဇန်နဝါရီလ22ရက်နေ့1983ခုတမိုင်းတင်တဲ့စီရင်ထုံးမှာအဓိကတည်လို့ဖြစ်ခဲ့တဲ့ Norma McCorvey ပြောသွားခဲ့တာဖြစ်ပါတယ်။သူဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကပဲအသက်69နှစ်အရွယ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ Norma McCorvey ဟာအမှုစတင်စွဲစဉ်ကအမည်ရင်းကိုမဖော်လိုတဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်ကိုဥပဒေအရသုံးပြီးရုံးတော်မှာလျှောက်ထားခဲ့တာဖြစ်ပါတယ်။1969ခုကထိုစဉ်အသက်22နှစ်အရွယ် Norma McCorvey ဟာသူအတွက်တတိယမြောက်ကလေးကိုဝင်ရှိခဲ့ရာကတက်ဆစ်ပြည်နယ်ဒါလတ်စ်မြို့မှာသူတငယ်ချင်းတွေရဲ့အကြံပေးချက်အရသူဟာအတ္တမပြုကျင့်ခံရလို့ပြည်သူတွေဖျက်ချလို့တဲ့အကြောင်းတရားရုံးတော်မှာရှောက်ထားခဲ့ရကနေဇလန်းဆခဲ့တာဖြစ်ပါတယ်။ဒါပေမဲ့အတ္တမပြုကျင့်ခြင်းခံရတဲ့ဆိုတဲ့တိုင်ချက်ကိုရဲမှဖွင့်ထားတာမရှိတဲ့အတွက်ကြောင့်လေသူရဲ့ရှောက်ထားချက်ဟာတည်တည်ထောက်ထားမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်လေတရားမဝင်ပြည်သူတွေဖျက်ချဖို့ကြိုးစားရမှာသူသွားမဲ့ဆေးကန်းကလည်းတရားမဝင်တဲ့အတွက်ကြောင့်ရဲရဲအမိနဲ့ပိတ်ထားခြင်းခံရတဲ့အတွက်လေနောက်ဆုံးမှာသူဟာ Sarah Weddington ကိုရှေ့နေဖြင့်ငှားပြီး Texas ရုံးတော်မှာအမှုတင်ခဲ့တာဖြစ်ပါတယ်။အမည်ရင်းကိုမသုံးလို့တဲ့အတွက်ကြောင့် Jane Roe ဆိုတဲ့အမည်နဲ့ပြည်နယ်ကိုတရားစွဲရမှာထိုစဉ် Dallas ခရိုင်ရဲ့အစိုးရရှေ့နေဟာ Henry Wade ဖြစ်တဲ့အတွက်ကြောင့်လေဒီအမှုဟာRoe versus Wade အမှုရဲ့လို့တမိုင်းတင်ခဲ့တာဖြစ်ပါတယ်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်က1980ခုနှစ်1982ခုနှစ်တို့မှာနှစ်ကြိမ်ကြားနာခဲ့ပြီး1983ခုမှာနောက်ဆုံးကြားနာရမှာထိုစဉ်ကနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးချုပ်ကတော့ Warren E. Burger ပဲဖြစ်ပါတယ
် We'll hear arguments number 18 Roe against Wade
တရားသူကြီးကုန်းတို့နဲ့တရားသူကြီးဟယ်ရီဘလက်မန်ကဥဆောင်ပြီးပြည်သူတွေဖျက်ချပိုင်ခွင့်ကိုခွင့်ပြုကြောင်းထောက်ခံမဲ9မဲကန့်ကွက်မဲ2မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ် Republican သမ္မတ Richard Nixon ကခန့်အပ်ခဲ့တဲ့တရားသူကြီးဘလက်မန်ဟာစီရင်တုံးမှာသူ့ရဲ့ထောက်ခံရခြင်းအကြောင်းကိုရေးသားရမှာဖွဲ့စည်းပုံအခြေခံဥပဒေမှာလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးရပိုင်ခွင့်ရှိကြောင်းဖော်ပြထားရမှာအမျိုးသမီးတဦးအနေနဲ့သူ့ရဲ့ကိုယ်ဝန်ဆောင်မှုကို ဖြတ်ချဖို့တင်မတင်ဆိုတဲ့ဆုံးဖြတ်ချက်ကိုချနိုင်ဖို့လေအကျုံးဝင်တဲ့အကြောင်းဒီဆုံးဖြတ်ချက်ချဖို့ကိုပြည်내နေနဲ့တားမြေပိုင်ခွင့်မရှိတဲ့အကြောင်းရေးသားထားပါတယ်ခုလိုထောက်ခံခဲ့ပြီမဲ့လို့လေရုံးတော်အနေနဲ့အမျိုးသမီးတူဟာသူ့ရဲ့ကိုယ်ဝင်ဖြတ်ချရမှာဘယ်အချိန်ဘယ်နည်းဘယ်အကြောင်းကြောင့်နဲ့ဖြတ်ချခွင့်ရှိတဲ့ဆိုတဲ့အချက်ကိုတော့ဒရောမတူတာကိုထည့်သွင်းထားပါတယ်ကိုယ်ဝင်ဆောင်ရမှာပထမ3လမတိုင်မီဖြတ်ချခွင့်ရှိတာကိုပြည်내တွင်နေနဲ့ဟန်တာနိုင်ခြင်းရှိပေမဲ့လို့လေကိုယ်ဝင်3လကျော်ပြီးနောက်ပိုင်းမှာတော့ကန့်တန့်မှုတွေကိုပြည်내တွေကပြုလုပ်နိုင်ကြောင်းနဲ့တရေသားယူလုံးပေါ်လာပြီဆိုရင်တချို့ပြည်내တွင်နေနဲ့ပြည်သူဖြတ်ချပိုင်ခွင့်ကိုလုံးဝပိတ်ပင်နိုင်တဲ့အကြောင်းနဲ့စီရင်တုံးမှာဖော်ပြထားပါတယ်ဒီသမိုင်းတင်တဲ့စီရင်တုံးကြောင့်အမေရိကန်ပြည်ထောင်စုမှာပရိုလိုက်ဆိုတဲ့လူအသက်ကိုဦးစားပေးတဲ့ပြည်သူဖြတ်ချပိုင်ခွင့်ကိုဆန့်ကျင်တဲ့ Conservative Shiuzwe Wadi Kriyan ဘာသာတွေကတစ်ဖက် Pro Choice ဆိုတဲ့အမျိုးသမီးများပြည်သူဖြတ်ချပိုင်ခွင့်ကိုထောက်ခံတဲ့အုပ်စုကြီးနှစ်ခုတို့ဟာအမြဲထိတ်တန့်ရင်ဆိုင်ကြကြပြီးဒီ Roe versus Wade စီရင်ထုံးချမှတ်တဲ့ဇန်နဝါရီလ22ရက်နေ့နှစ်ပတ်လည်နေ့ကြာရောက်တိုင်း Washington DC ရှိနိုင်ငံတော်တရားရုံးချုပ်ရှေ့မှာချီတက်ဆန္ဒပြလိရှိကြတာလည်းဖြစ်ပါတယ်ဒီလို1983ခုနှစ်က Roe versus Wade စီရင်ထုံးကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Antonin Scalia ကတော့
My only point is the Constitution does not say anything about it. It leaves it up to democratic choice. Some states prohibited it. Some states.
ဘယ်လိုကြီးကဥပဒေမှာပဋိသေဖြတ်ချခွင့်နဲ့ပတ်သက်လို့ဘာမှဖော်ပြထားခြင်းမရှိဘူးဆိုတာရှင်းနေပါတယ်။အများသဘောတူရွေးချယ်ပိုင်ခွင့်အတိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ပေးထားတာဖြစ်ပါတယ်။တချို့ပြည်နယ်တွေကတတ်မြစ်တယ်တချို့ကမတတ်မြစ်ကြဘူး။ Roe နဲ့ Wade အမှုစီရင်တုံးအရာဘယ်ပြည်နယ်ကမှတမ်းမြစ်ပိုင်ခွင့်မရှိတဲ့အတွက်ဒါကိုဖွဲ့စည်းပုံမှာဖော်ပြထားခြင်းမရှိပါဘူး
။ Norman McCorvey ကတော့ဒီဆုံးဖြတ်ချက်ကြောင့်အမျိုးသမီးအများအပြားဟာသူ့ကိုကျေးဇူးတင်ကြတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်။ I used to have women that used to come up to me all the time and they'd say, "Oh, thank you. Oh, no, I want to thank you, you know, if it hadn't been for you."
အမျိုးသမီးတွေနဲ့ချစ်မကိုလက်မတွေ့တဲ့အခါဒီအမှုဆုံးဖြတ်ချက်ကြောင့်ဘယ်လောက်သူတို့အတွက်အကျိုးရှိခဲ့ဆိုတာကိုပြောလို့ရှိကြပါတယ်။ဒီဆုံးဖြတ်ချက်သားမချခဲ့သူတို့ကောလိပ်ကျောင်းတောင်ပြောင်းတင်နိုင်မှာမဟုတ်ဘူးဘဝမှာအောင်မြင်မှုတွေရမှာမဟုတ်ဘူးစသဖြင့်ကျမကိုပြောပြခဲ့ကြပါတယ်ကျမအနေနဲ့အဲ့ဒီတုန်းကသူတို့တွေကိုကြီးပြီးအားကြမိပါတယ်ကျမကသူတို့တွေလိုအဲ့ဒီတုန်းကရွေးချယ်ပိုင်ခွင့်မရှိခဲ့ပါဘူးလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်တကယ်တော့လေနိုင်ငံတော်တရားရုံးချုပ်ကအမှုရဲ့ဆုံးဖြတ်ချက်ကို1983ခုနှစ်မှာချမှတ်ခဲ့တဲ့အတွက်ကြောင့်လေမက်ကော်ဗီအနေနဲ့ကိုဝင်ဖြစ်ချခွင့်မရတော့ဘဲသူမွေးလာတဲ့ကလေးကိုနောက်ပိုင်းမွေးစားဖို့ပေးခဲ့ရတာလည်းဖြစ်ပါတယ်။သူအနေနဲ့ဗြိတိဖြစ်ချပိုင်ခွင့်နဲ့ပတ်သက်လို့အချိန်ကန့်တတ်ချက်ကိုထောက်ခံတဲ့အကြောင်းလည်းမက်ကော်ဗီကပြောခဲ့ပါတယ်
။ I still believe in a woman's right to choose a safe and legal abortion, but only in the first trimester. Anything past the first trimester,As it was handed down in Roe
versus Wade. ညီမတွေနဲ့အမျိုးသမီးများပြည်ထောင်စုဖြတ်ချပိုင်ခွင့်ရှိတယ်နဲ့လို့ယူဆပါတယ်။ဒါပေမဲ့လို့လေပထမ3လပိုင်းမှာဖြတ်ချပိုင်ခွင့်ရှိတယ်ပါလေ။အဲ့ဒီပထမ3လကိုဝင်ဆောင်ချင်းကြော်ရင်တော့ Roe versus Wade အမှုမှာဆုံးဖြတ်ချက်အတိုင်းပါပဲ။အဲ့ဒီအချိန်နောက်ပိုင်းပြည်ထောင်စုဖြတ်ချမယ်ဆိုရင်တော့လူအသက်ကိုတတ်ရရောက်မှာပါလို့မကိုဗီကပြောခဲ့တာဖြစ်ပါတယ်။မကိုဗီအနေနဲ့နောက်ပိုင်းမှာ Baptist Christian ဘာသာဝင်နေချင်းခံခဲ့ပြီးတဲ့နောက်ပြည်သူဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့သူ့ရဲ့အမြင်တွေဟာပြောင်းလဲခဲ့ပါတယ်။ဒါကြောင့်လေသူ့ရဲ့အဖြစ်မှန်ကိုသူကသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ်
။ I've cheated people out of money. I've sold drugs. I
ကျမတို့နဲ့လူတွေကိုလိမ်ခဲ့တယ်၊မူရဆေးရောင်းခဲ့တယ်၊နှစ်ပေါင်းများစွာပဲအရက်ဆွဲခဲ့တဲ့သူတူဖြစ်ပါတယ်။ကျမဟာဖျားသခင်ရဲ့အဆုံးအမတွေကိုဆန့်ကျင်တာတွေအများကြီးလုပ်ခဲ့ပါတယ်။ကျမရဲ့အဆိုးဆုံးအကူတူကတော့ Roe versus Wade အမှုမှာတရားလိုအနေနဲ့ပါခဲ့တဲ့အချက်ပါပဲလို့မကိုဗီကသူနောင်တရကြောင်းပြောခဲ့တာဖြစ်ပါလေမကိုဗီအနေနဲ့ခုလိုပြည်သူဖြတ်ချပိုင်ခွင့်နဲ့ပတ်သက်လို့စိတ်ပြောင်းမှုအပေါ် pro life နဲ့ pro choice အုပ်စုတွေရဲ့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
I'm not really sure that there will be any impact on the pro choice movement since she wasn't one of the leaders of the movement
သူကအခုလိုစိတ်ပြောင်းသွားတဲ့အတွက်ပြည်ထောင်စုဖြတ်ချပိုင်ခွင့်ထောက်ခံတဲ့လှုပ်ရှားမှုပေါ်မှာအပြောင်းလဲဖြစ်နိုင်မယ်လို့တော့ကျမသေးသေးချာချာမပြောနိုင်ပါဘူးတကယ်တော့ Norman McGovey ဆိုတဲ့လူပုဂ္ဂိုလ်ထက်သူ့ရဲ့အဲ့ဒီအမှုဖြစ်တုန်းကအခြေအနေနဲ့သူ့ရဲ့အကြောင်းရင်းကပိုးပြီးအရေးကြီးတာဖြစ်ပါတယ
် Many people will wonder what impact this will have on the pro-choice
သူခုလိုစိတ်ပြောင်းသွားပြီမဲ့လက်ရှိချမှတ်ထားတဲ့ဥပဒေတွေကပြောင်းလဲသွားမှာမဟုတ်ပါဘူးဒါပေမဲ့သူစိတ်ပြောင်းတဲ့အချက်ကလူအတော်များများအပေါ်မှာတော့တက်ရောက်မှုရှိနိုင်ပါတယ
်နိုင်ငံတော်တရားရုံးချုပ်ရဲ့ Roe versus Wade အစီရင်ထုံးဟာအမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာအရေးကြီးတဲ့ဆုံးဖြတ်ချက်တစ်ရက်လည်းဖြစ်ပါတယ်ဒါကြောင့်လေဒီဆုံးဖြတ်ချက်ကိုပြောင်းလဲနိုင်ဖို့အတွက်သမ္မတဆက်ဆက်ကကြိုးပမ်းခဲ့ရမှာအခုလက်ရှိသမ္မတဒေါ်နယ်ထရမ့်ကတင်သွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတစ်ကိုလွှတ်တော်ကအတည်ပြုခဲ့ရင်ဒီလက်ရှိစီရင်ထုံးဟာပြောင်းလဲနိုင်မယ့်အလားအလာရှိမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်ဝတ်ပါလိမ့်ရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သမီးကန္တာပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုသုတဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့သမ္မတဂျော့ဂျ်ဝါရှင်တန်မွေးနေ့ကအစပြုပြီးသမ္မတနေ့ရဲ့လို့ဘလို့ပြောင်းလဲတတ်မှတ်ခဲ့ကြတယ်လဲဆိုတဲ့အကြောင်းကိုအောင်အောင်နဲ့အတူနန်းလောင်ကအကူအညီတင်ပြပေးထားပါလိမ့်ရှင်
အမေရိကန်ပြည်ထောင်စုရဲ့သမ္မတနေ့ကိုနှစ်စဉ်ဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့မှာကျင်းပပါရယ်ဒီနှစ်မှာတော့လွန်ခဲ့တဲ့20ရက်နေ့ကသမ္မတနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ရုံးတွေအလုပ်ရုံးတွေနဲ့အကြောင်းတွေပိတ်ပါရယ်တကယ်တော့ဟိုရုံးကသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့မွေးနေ့အဖြစ်နဲ့သာကျင်းပခဲ့တာပါ1885ခုနှစ်ကစပြီးဗိုလ်ချုပ်ကြီးဂျော့ဂျ်ဝါရှင်တန်ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ22ရက်နေ့မှာစတင်ကျင်းပခဲ့ပါရယ်1889ခုနှစ်အရောက်မှာတော့နိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်နိုင်ခဲ့ပါတယ်
။အဲဒီနောက်မှာတော့16ရောက်မြောက်အမေရိကန်သမ္မတဖြစ်လာတဲ့အဗရာဟမ်လင်ကွန်မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ12ရက်နေ့အတွက်လည်းပူးပေါင်းကျင်းပခဲ့ပါတယ်။သမ္မတလင်ကွန်ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလိုက်ရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့ပြည်내တချို့မှာတော့ဂုဏ်ပြုကျင်းပပေးတာပါ။1968ခုနှစ်မှာတော့တည်င်းပတ်ကုံပေးရနဲ့ဆက်ပြီးတော့သုံးရက်ဆက်တိုက်အားလိုက်ရဲ့ရှိအဖြစ်သတ်မှတ်ပြီးတတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလိုက်ရဲ့အဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်တာပါ။အဲ့ဒီနောက်မှာတော့သမ္မတရစ်ချတ်နစ်ဆန်ကနေလက်မှတ်ရေးထိုးပြီးတော့1980ခုနှစ်ကစလို့စတင်အတည်ပြုသတ်မှတ်ခဲ့တာပါ။အ
ာကန်ဆပ်စ်ပြည်နယ်ကအထက်လွှတ်တော်အမတ်စတီဗင်ဝေါ်လစ်ဒိုစီကသမ္မတနေ့အဖြစ်စတင်အဆိုပြုချက်ကို1889ခုနှစ်မှာသမ္မတရူသာဖို့ဒ်ဘီဟိုက်စ်ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့တာပါ။အဲ့ဒီတုန်းကတော့ဒီသမ္မတရုံးဆိုင်ရာဝါရှင်တန်ဒီစီနေမင်းမှာသာအားလိုက်ရဲ့အဖြစ်သတ်မှတ်လိုက်တာပါ1885ခုနှစ်အရောက်မှာတော့သမ္မတဂျော့ဂျ်ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကတော့အမေရိကန်ပြည်အောင်စုအားလိုက်ရဲ့အဖြစ်နှစ်သစ်ကူနှစ်လွတ်လပ်ရေးနှစ်ကျေးဇူးတော်နေ့နဲ့ခရစ်မတ်နေ့တွေကိုသာသတ်မှတ်ထားသေးတာပါ
1960ခုနှစ်အရောက်မှာတော့အီလီနွိုက်ပြည်နယ်အထက်လွှတ်တော်အမတ်ရောဘတ်မက်ကလိုရီကသမ္မတဝါရှင်တန်ရဲ့မွေးနေ့ကျင်းပတာထက်တတိယမြောက်သတင်းလာနေကိုပုံမှန်ရက်သတ်မှတ်ပြီးတော့ကျင်းပဖို့လွှတ်တော်မှာအဆိုပြုခဲ့ပါတယ်။သတင်းပတ်ကုံရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလိုက်ရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ဝန်ကအလုပ်သားတွေကိုဂုဏ်ပြုရရောက်တယ်ဆိုပြီးတော့လဲအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုပ်ပြက်ကွက်တာတွေလည်းညော့နေသွားမယ်ဆိုပြီးတော့လဲယုံကြည်ထားတာပါ။ဒါပေမဲ့လည်းမူရင်းရက်ထက်အခုလိုရက်ရွှေ့ပြီးတော့တတ်မှတ်လိုက်တာဟာအလင်းနဲ့ထားရမရောက်ဘူးဆိုပြီးတော့လဲထောက်ပြကြတာရရှိပေမဲ့အစိုးရဌာနတွေအလုပ်သမားသမဂ္ဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျတတ်မှတ်လိုက်တာကစီးပွားရေးအရပိုတွက်ချေကိုက်တယ်ဆိုပြီးတော့ထောက်ပြကြပါရယ်။အဲ့ဒီလိုသတင်းဘက်ကရင်းနဲ့ဆက်ပြီးပိတ်တဲ့အားလာရက်တွေကတော့ကိုလံဘတ်စ်နဲ့အောင်မေပွဲနေ့တွေဖြစ်ပါရယ်
။လွတ်လပ်ရေးနေ့လိုပဲ2009လောက်ကနေစလို့သမရနေ့ရဲ့လို့ပြောင်းလဲခေါ်ဝေါ်လာကြပြီးတော့မြို့ချစ်စိတ်နဲ့ပြန်လဲအောင်မေပွဲအထိမ်းအမှတ်ခန်းနာတွေကျင်းပကြပါရယ်။အဲ့ဒီရက်မတိုင်ခင်ကတည်းကအကြောင်းတွေမှာဆိုရင်လေကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါအဝင်အမေရိကန်သမရရဲ့အောင်မြင်မှုတွေအကြောင်းတင်ကြားပေးလို့ရှိပါရယ်။သမရဂျော့ဂျ်ဝါရှင်တန်ဟာဘယ်လိုလူမျိုးလဲဆိုတာကိုပြောပြပေးပါအောင်နန်းလောင်ရေး
အမေရိကန်ပြည်ထောင်စုသမ္မတဖြစ်ခဲ့တဲ့ဂျော့ဂျ်ဝါရှင်တန်ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားစစ်ဆင်ရေးဗျူဟာကိုလည်းတည်ယူခဲ့ပါသေးတယ်။ နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရင်းတက်ရဲ့အကြီးအကဲဖြစ်တပ်ဝန်အနှင်ချင်းခံရတဲ့ George Washington ဟာ1855ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားစစ်တင်တန်းကိုတက်ရောက်ခဲ့ပါတယ်
။ British colony name တစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာ George Washington ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။Allegheny တောင်တန်းတွေပေါ်ကဗြိတိရှတပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြောက်ပိုင်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ
်ကိုအင်ကြီးအနေဝတ်ဆင်ထားတဲ့ British စစ်သားတွေဟာအလီဂနီတောင်တန်းတွေကိုကြော်ဖြတ်ခဲ့ကြစီမှာတော့အိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ British တွေလောက်အင်အားမများပဲမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းအမြန်ရွှေ့ပြောင်းပြီးတော့ပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အ
ဲ့ဒီအတွေ့အကြုံတွေကိုရရှိပြီးတဲ့နောက်20အကြာ1985ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နေမီတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့Continental တဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူပေးခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်နဲ့လည်းအများရဲ့အတိအမှတ်ပြုမှုကိုရရှိခဲ့သူဟာ
အဲ့ဒီနောက်ပြင်သစ်တွေအုံပြုခဲ့တဲ့ပျောက်ကြားနီးဖြူဟာကိုအုံပြုပြီး British တွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိအမှတ်ပြုခံရသူပါ
သမရဝါရှင်တန်လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့သမရတချို့အကြောင်းကိုဆက်တင်ပြလိုပါရဲ1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းမှာအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမရလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါရဲ1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့အမှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးဆက်ဆံတာကိုတားမြစ်လိုက်တာပါ
သာအပြင်ဥပဒေအရအများဆုံးအဆောက်အဦတွေရေကူးကန်တွေပန်းချံတွေနဲ့စာကြီးတိုက်တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရသာကိုတင်းပြစ်ချက်ဖြင့်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်
။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အဆိုပြုခဲ့တဲ့သမ္မတဂျွန်ဖ်ကနေဒီကိုအမတ်တရဂုံပြူရဲ့အနေနဲ့ဥပဒေတရကိုပြဋ္ဌာန်းဖို့သမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့ရဲ့သမရတက်တန်းအတွင်ဂုံအယူအဆလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆန်ကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးတင်ပြချင်တာကတော့သမရဖရန်ကလင်ရူးစဗက်ဟာအလုပ်သမားဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းပါ။1935ခုနှစ်ဇူလိုင်လ5ရက်နေ့မှာအလုပ်သမားအခွင့်အရေးကိုအကအကွဲပေးနိုင်မဲ့ဥပဒေတရားကိုပြဋ္ဌာန်းပြီးတော့မှတ်တိုင်သစ်စိုက်ထူနိုင်ခဲ့ပါတယ်။ဒီဥပဒေအရအလုပ်သမားတွေအနေနဲ့သူတို့နဲ့သက်ဆိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိကြမှာဖြစ်ပြီးတော့အလုပ်သမားတွေအပေါ်မှာမမျှမတဆက်ဆံခံရမှုတွေကိုစုံစမ်းစစ်ဆေးပေးမဲ့အလုပ်သမားရဲရဲပုတ်အဖွဲ့ဖွဲ့စည်းခွင့်လည်းရှိမှာပါ။
နယူးယောက်ထက်လွတ်တော်မှရောဘတ်ဝက်ဂနာကဒီဥပဒေကိုစတင်အဆိုပြုတင်သွင်းခဲ့တာဖြစ်တဲ့အတွက်ဝက်ဂနာဥပဒေလို့လည်းခေါ်ကြတဲ့ဒီဥပဒေအရအလုံသမားသမဂ္ဂတွေကိုအတိမတ်ပြုပေးဖို့လိုအပ်ပါတယ်။ဥပဒေကိုအတည်ပြုပြီးတဲ့နောက်သမ္မတရူးစ်ဗဲရဲ့နောက်တစ်ကြိမ်သမ္မတရွေးကောက်ပွဲကိုသမဂ္ဂတွေဟာပံ့ပိုးပေးတာမျိုးမလုပ်တော့ဘဲအစိုးရအဖွဲ့အတွင်းဒီမိုကရက်တစ်ပါတီဝင်တွေရဲ့အခန်းကဏ္ဍမြင့်တရေးအတွက်သာဆောင်ရွက်ပါတော့တယ်။
အလုပ်ရှင်တွေအတော်များများကတော့ဝက်ဂနာဥပဒေပေါ်ဝေဖန်ကြပြီးသူတို့ရဲ့လုပ်ပိုင်ခွင့်အပေါ်မလိုအပ်ပဲအစိုးရကဝန်ရောက်ဆွတ်ဖက်တယ်လို့ပြောပါရယ်1949ခုနှစ်အတွင်း Republican လွှတ်တော်အမတ်တွေ200အတော်များများကိုပြန်လည်ရရှိပြီးတဲ့နောက်လွှတ်တော်ဟာ Chef Hadley ဥပဒေကိုပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရအလုပ်သမားသမဂ္ဂတွေရရှိခဲ့တဲ့အခွင့်အရေးတွေကိုပြန်လည်လျှော့ချပစ်ခဲ့တာဖြစ်ပါတယ်ရှင်
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုဒ္ဒဆုံလင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာနေ့မနေ့ပိုင်းမှာနာဆင်နိုင်ကြပါရရှင်အခုနောက်ဆုံးနာဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရရှင
်အော်ရီဂါမီစိုက်ကူခေါင်ဤပညာကိုအာကာတာရဲကဆက်တွေ့အတွက်နေဆွင့်ရဖို့လောက်တာကစားပြီးလူသွေးကြောတဲ့အရောက်သွားပြီးအလုပ်လုပ်ပေးနိုင်တဲ့ Microbot စက်ကလေးတွေအထိတုံးနေကြတဲ့အကြောင်း
သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးပါပါ
origami ဆိုတာဂျပန်နိုင်ငံအီရိုဘီယန်လက်ထက်15ရာစုနှောင်းပိုက်လောင်းကစပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ ori ဆိုတာဂျပန်လိုခေါချိုး gami ကစက်ကူဖြစ်ပါတယ်။အဲ့တော့စက်ကူခေါချိုးနီလို့ပြောလို့ရပါတယ်။ပိုပြီးအသေးစိတ်တဲ့ origami စက်ကူခေါနီးနဲ့စက်ကူတစ်ချက်လုံးကိုလုံးဝမဖြတ်ပဲနဲ့လိပ်ပြာတို့ငှက်တို့ကအစဂေါ်ဇီလာအထိစက်ကူပုံအမျိုးမျိုးချိုးပြီးပုံဖော်လို့ရပါတယ်။ဒီ origami နီးကိုအနုပညာတရအနေနဲ့ပုံဖော်ရုံနဲ့မကပါဘူး။သင်္ချာနီးအရာကပတ်တက်ကတူတော်တော်များများမှာလေ့လာနေကြပါပြီ။လူသုံးကုန်ပစ္စည်းကအစအာကာတာစူဇန်လေ့လာရေးနဲ့ပဲအထိအသုံးချနေကြပါတယ်
။ origami ဆက်ကူခောက်တဲ့နီးရဲ့အခြေခံကစပြီးကြည့်ရအောင်ပါ
။ origami နီးရဲ့အလွယ်ဆုံးဥပမာကတော့ဆက်ကူကပ်ပုံးတွားဝဲတဲ့အခါကျတော့ပုံးကိုခောက်ရဲ့အချက်လေးနဲ့ရောင်းလိုက်တာပါ။အိမ်ရောက်မှပုံးဖြစ်အောင်ပြန်ပြီးဖြန့်ယူရပါတယ်။ဒါ origami တည်းရဲ့အခြေခံအကြဆုံးပေါ့နော်ကျွန်တော်တို့ငငယ်ကဟိုစင်ပေါ်လေးစက်ကူလေးကိုခောက်ပြီးလုပ်လို့ပေါ့ဒီ origami နီးရဲ့နောက်အလွယ်ဆုံးဥပမာတစ်ခုကတော့ခောက်ထီးပေါ့ဒါ origami နီးနဲ့ခောက်ထားတာဖြစ်ပါတယ်လူသုံးကုန်ပစ္စည်းတွေမှာပြီးခွင့်မှုနောက်တစ်ခုကတော့အခုကားတွေမှာကားတိုက်တာနဲ့ထိုင်ကုန်နဲ့ရှေ့မှန်ကြားမှာလူကိုလေဘူးပေါင်းနဲ့ပိတ်ပြီးတော့ဒဏ်ရာမရအောင်လုပ်တဲ့ airbag လို့ခေါ်ပါတယ်အဲ့စနစ်မှာ origami နီးနဲ့ဒီလေးအိတ်ကိုခောက်ထားတာဖြစ်ပါတယ်ကားအပူချိန်ကိုရော့ချအောင်လုပ်တဲ့ရေအောင်ရှေ့ရပန်ကာနဲ့အပူမှုတ်ထုတ်ပြီးအေးအောင်လုပ်တဲ့အချက်တွေကို origami နီးနဲ့အပူအေးထိန်းနဲ့အချက်တွေကိုဖွင့်ကျင်တဲ့အခါမှာဖွင့်ချဲ့ကျင်တဲ့အချိန်ချဲ့ပိတ်ချင်တဲ့အခါပိတ်ပြီးတော့ရေလဲလို့ရအောင်လုပ်တဲ့နီးပညာအစ်စ်ကိုလည်းစပြီးတော့သုံးဖို့စူးစမ်းနေကြပါပြီ
။ origami နီးပညာကို American Agatha Leela Susan ရဲ့ဌာန NASA ကဘယ်နေရာမှာအသုံးပြုနေပါသလဲ
။ Agatha တုတေသနာလေးလာရေးတဘာဝဘေးအန္တရာယ်နဲ့ပတ်သက်တဲ့ယာတိဥရုလေးလာရေးဒီဆက်တွေ့ရေဂျူဒူတွေကိုလွတ်တင်တဲ့အခါကျတော့ဂျူဒူတွေပြန်စစ်တပ်တုံးဖို့အတွက်ပြန်စစ်တပ်ရဖို့အတွက်ကိုသူတို့အပေါ်မှာဘက်ထရီတွေပါသွားပါအဲ့ဘက်ထရီတွေကိုပြန်ပြီးတော့အားသွင်းတဲ့အခါကျနှမျိုးရှိတယ်။တကူကသာမိုဂျန်နရေတာဆိုတဲ့ဟာနဲ့နျူကလ িয়ার လောင်ချာဖြူအသေးစားလေးပေါ့နော်နျူကလ িয়ার တပ်ပေါင်းဖို့အသေးစားပြန်စစ်တပ်ကိုထုတ်လို့ရပါတယ်။နောက်တကူကဒီနေရနေပြီးတော့ renewable energy လို့ခေါ်တဲ့အမြဲတမ်းရနေတဲ့နေအောင်ကြီးစွမ်းအင်နေပြီးတော့ပြန်စစ်တပ်ပြောင်းတဲ့သူ့လားအပြားတွေကိုအချက်အကြီးဖြစ်အောင်ဖြန့်ချလိုက်ပြီးပြန်စစ်တပ်ကိုအဲ့ဒီကနေပြီးတော့မှတိုးဆောင်ပြီးတော့မှပြန်သုံးတဲ့နည်းပညာပါ။ဒီဆိုလာအချက်ကြီးတွေကိုတုံးပြန်နဲ့ပြစ်တင်လိုက်တဲ့အခါမှာအချက်ကြီးအကြီးမဟုတ်ပဲနဲ့အသေးသေးလေးဖြောင်းခောက်အာကာသတဲ့မှာမိုင်200 300လောက်ရောက်တဲ့အခါမှာဖြတ်ပြီးတော့မှဆိုလာအချက်ကြီးဖြစ်သွားအောင်လုပ်တဲ့နည်းပညာပါ။အာကာသနည်းပညာမှာသုံးဖို့အတွက်ဆိုလာအချက်ကြီးတွေကနေပြီးတော့ဂျိုဒူးတွေမှာလျှက်စစ်တရဖို့အတွက်ဆိုတာဆိုလာအချက်အကြီးကြီးရလေလျှက်စစ်ကထုတ်လုပ်မှုများလေဆိုတော့အာကာသထဲမှာလိုအပ်တဲ့ဒီလေလာရေးတို့ဆက်သွယ်ရေးဂျူရူတွေအတွက်ကိုလျှက်စစ်အများကြီးထုတ်ဖို့အတွက်ဆိုလို့ချက်အချက်ကြီးအကြီးဆောက်ရပါတယ်။အဲ့တော့ခုနကပြစ်တင်လိုက်တဲ့ဒုံးမြန်မှာဒီလောက်ကြီးတဲ့အချက်ကြီးကိုမှတ်သွားလို့မရပါဘူး။အဲ့တော့အသေးဆုံးဖြစ်အောင်ခောက်ပြီးတော့မှအပေါ်ကျမှဖြန့်ဖို့နည်းပညာတစ်ခုထွင်ပါတယ်။ယူတာပြည်နယ် Brigham Young Technopark နဲ့ဒီ NASA Jet Propulsion Lab Los Angeles မှာရှိပါတယ်။သူတို့ Technopark နဲ့ NASA နဲ့တွဲပြီးလေဆွမ်းအင်အားနေပြီးတော့ CS Solar အချက်ကိုအရွယ်လေးသေးသွားအောင် Origami ဆက်ကူခောက်နည်းပညာနဲ့ချိုးခောက်ပြီးတော့မှအာကာသတဲ့ရောက်မှဖြန့်ချလောက်တဲ့အခါကျတော့အစ20လောက်ကျဲတဲ့အချက်ကြီးရသွားတော့ CS တက်တဲ့အများကြီးရပါ
သိပ္ပံပညာရှင်တွေဟာတဘာဝမှာရှိတဲ့ origami နီးကနေစပြီးလေ့လာနေကြတာပ
ါ origami နီးကိုအရင်တုန်းကလိုဒီလိုစက်ကူခောက်တာကိုပဲလေ့လာရုံနဲ့မကောက်ဒီစက်ကူခောက်နီးကိုသင်္ချာနီးပညာနဲ့စက်ကူခောက်ချိုးပုံကိုတည်တည်ချာချာလေ့လာပြီးတော့စူးစမ်းနေကြတက္ကသိုလ်တွေအများကြီးပေါ်လာပါပြီဘာလို့အခြေခံပြီးတော့လေ့လာလဲဆိုတော့တဘာဝမှာ origami နီးနဲ့တစ်ပင်တွေအပွင့်တွေအညွန့်တွေဘလို့ထွက်လာလဲဆိုတဲ့အဟောက်လေ့လာနိုင်ပါတယ်ဥပမာအဖြစ်ပန်းနေရနေဝင်သွားလို့အေးလာရင်ပြန်ပြီးငုံသွားပြီးတော့နေထွက်လာတဲ့အခါကျရင်ပြန်ပွင့်လာတယ်ဆိုလို့ရှိရင်သူကတဘာဝရဲ့ origami နီးနဲ့ခောက်ထားတာပါ납ကျွန်တော်တို့ဟိုခီကယုံအရွက်ကလေးတွေသေးပြီးတော့ပိတ်သွားပြီးတော့အချက်လိုက်ကလေးချိုးပြီးကြတော့တာဟာတဘာဝရဲ့ origami နီးတစ်ခုပါပဲ
ဒီ origami နီးပညာသုံး microbot ဆက်ယူကလေးတွေကိုဆေးလောကမှာစပြီးသုံးနေကြပါပြီ
သိပညာမှာလဲနှလုံးသွေးကြောတွေပိတ်နေတဲ့နေရာကို origami နီးနဲ့စုပြီးတော့သေးအောင်လုပ်ထားတဲ့တံခွေလေးကိုထည့်လိုက်တယ် တွေးကြောရဲ့လိုအပ်တဲ့နေရာရောက်သွားရောအตาလေးပွင့်သွားအောင်လှုပ်လိုက်ပြီးနှလုံးသွေးကောင်းကောင်းပြန်စီပြီးလူတွေအသက်ရှည်ကြရပါတော့။အခုအလွန်တရာမှသေးတဲ့ဇာကနာနဲ့ကင်လို့ရတဲ့စကူအချက်အဲ့ဟာလေးကိုအော်ရီဂါမီနီးနဲ့အရာလေးတွေပေးထားပြီးအဲ့ဒီအချက်ကလေးကိုနည်းနည်းလေးအပူပေးလိုက်တာနဲ့အချက်ကလေးတွေကသူ့ဟာသူအလိုလိုခောက်သွားတယ်။အဲ့မှာရှိတဲ့တန်လိုက်ကလေးတွေကဒီဇာကနာနဲ့မှကောက်လို့ရတဲ့အရွယ်လောက်ရှိတဲ့ဆက်ရုပ်ကလေး robot လေးတွေကိုလိုချင်းနေနေရာကိုသူဟာသူအလိုလိုထိန်းသွားလို့ရတဲ့ဤပညာကိုဒီ Massachusetts Institute of Technology ကစပြီးတော့တုံးနေပါပြီ။ဆက်ရုပ်ကလေးကိုသွေးကြောထဲကိုထည့်ပြီးပိတ်နေတဲ့နေရာ၊သွေးကြောထဲမှာပြက်နေတဲ့နေရာ၊နှလုံးထဲမှာပြက်နေတဲ့နေရာ၊ဒီနှလုံးတို့၊ဦးတို့ဘာတို့ထဲမှာရောက်နေတဲ့ပစ္စည်းတွေကိုအตาလေးကိုလိုချင်းနေနေရာကိုဆွဲထုတ်သွားလို့ရအောင်လုပ်တဲ့ဤပညာကိုစပြီးတုံးနေပြီ။ဇာကနာလေးရဲ့ထိတ်လောက်ပဲရှိတဲ့တေးသေးလေးစက်ကူကိုတင်ပြီးတော့သူ့နည်းနည်းလေးအပူပေးလိုက်တာနဲ့အလိုလိုအဲ့စက်ကူအချက်ကလေးမှာပေးထားတဲ့အရာလေးတွေက origami အရာလေးတွေအဲ့ဒါလေးနဲ့သူကအလိုလိုခောက်ချိုးလေးချိုးသွားတယ်။ချိုးသွားပြီးတဲ့အခါကျတော့ဆက်ရုပ်ကလေးဖြစ်သွားပြီးတော့သူကသူလျှောက်သွားတော့တာ။သူလိုချင်တဲ့နေရာလေးကိုအလိုလိုထိန်းချုပ်ပြီးတော့သူကပစ္စည်းလေးတွေကိုတည်သွားလို့ရတယ်၊မသွားလို့ရတယ်၊တွန်းသွားလို့ရတယ်ပေါ့နော်။အဲ့ဒီအရာလေးကိုဟိုကနှလုံးသွေးထဲမှာထည့်ပြီးတော့စစမ်းကြည့်နေပြီပေါ့နော်
။နာမည်ဘယ်လိုခေါ်လဲ
။ microbot လို့ခေါ်တယ်။ microbot သူကကြည့်လိုက်လို့ရှိစက်ကူအချက်ကလေးတေးသေးလေးပေါ့နော်။ကျွန်တော်တို့ cellular phone ထဲမှာထည့်တဲ့ GSM အချက်ကလေးတဲ့တောင်မှသေးပါသေးတယ်။သူရဲ့လေးပုံတစ်ပုံလောက်တောင်မရှိဘူး။အဲ့လောက်သေးတဲ့အချက်ကလေးကအလိုလို micro စက်ရုပ်ကလေးတိတိလေးဖြစ်သွားပြီးတော့သူလိုချင်တဲ့နေရာကိုသွားသူဖယ်ချင်တဲ့ဟာကိုဖယ်ဖြတ်ချင်တဲ့ဟာကိုဖြတ်အကုန်လုံးစလုပ်လို့ရတယ
်။စိတ်ပညာမှာအရင်အသုံးတည်တာပေါ့နော
်။အရင်အသုံးဝင်တာ။နောက်ဆိုလို့ရှိရင်နှလုံးသွေးကြောနေရာကိုချုံထားတဲ့ bike လေးတိတိလေးကိုသူ့ဟာသူတဲသွားပြီးအဲ့နေရာမှာပိတ်နေတယ်ဆိုတာသူသိပြီဆိုတာနဲ့အဲ့ဒါလေးကိုတွန်းပြီးတော့အလိုလိုဖွင့်ပေးလိုက်ပါလေ။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
တခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင်။အခုညပိုင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်း Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည7:00 နာရီနဲ့မနေ့9:00 နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးတော့ပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကဏ္ဍတွေကို DVB ရဲ့ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြတာပါရှင်။ VOA ကအခုအသံလွှင့်နေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည7:00 နာရီကနေ17:00 နာရီအထိနားဆင်နိုင်ပါတယ်။မကြခင်မှာညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မရှင်။အစီအစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါအောင်မရှင
်အမေရိကန်နိုင်ငံမှာတရားမဝင်နေထိုင်နေတဲ့စိုးသွမ်းသူတွေကိုဖမ်းဆီးပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်တင်းမာနေတဲ့အခြေအနေကိုပြည်လျော့စေဖို့ကြိုးစားတဲ့အနေနဲ့လူအမျိုးများကိုပြန်ပို့တာမျိုးမလုပ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကမက္ကဆီကိုနိုင်ငံကိုကတိပြုပြောဆိုပါတယ်အမေရိကန်မိမျိုးလုံးကျော်ဝန်ကြီးဂျွန်ကယ်လီနဲ့နိုင်ငံခြားရေးဝန်ကြီးဘရက်စ်တီလာဆန်တို့မက္ကဆီကိုသမ္မတအန်ရီဂေပညာနီယက်တို့အပါအဝင်မက္ကဆီကိုအစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံချိန်တွင်အဲလိုကြီးပေးပြောဆိုလိုက်တာပါ။အီရန်နိုင်ငံမှာ IS အစိုးရအဖွဲ့ရဲ့နောက်ဆုံးခြေကိုစခန်းဖြစ်တဲ့မိုဇိုးမြို့ကိုပြန်သိမ်းဖို့အမေရိကန်ထောက်ကူပေးထားတဲ့အီရတ်တပ်ဖွဲ့တွေအကြိမ်များစွာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်မြို့အနောက်ချမ်းကိုထိုးဖောက်ဝင်ရောက်နေပြီလို့အီရတ်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။2014ခုနှစ်ကတည်းက IS အစိုးရတွေထိန်းချုပ်ထားတဲ့မိုဇိုးလေစိတ်ကိုအကြမ်းဖက်ဝါဒတံပြန်နေနေရင်တိုက်ဖွဲ့တွေကပြန်သိမ်းလိုက်ပြီးနောက်တည့်မှာပဲအခုလိုရှေ့ဆက်ထိုးစစ်ဆင်နေတာပါ။ကိုဇလာနီကြီးတဲ့စကန်ကိုဒီကနေ့အီရတ်တပ်ဖွဲ့တွေလုံးဝပြန်သိမ်းလိုက်ပြီးတဲ့နောက်မိုဇိုးမြို့ကအယ်မာမုံမြက်ကွက်ထဲကိုလာပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်ဝင်သွားကြပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဗီဒီယိုမေကွဲအကူကင်ဂျုံနမ်တည်ဆုံးသွားတာဟာနိုင်ငံတကာမှာပိတ်ပင်ကန့်သတ်ထားတဲ့အာယုံကြောတွေထိခိုက်ပျက်စီးတည်ဆုံးစေတဲ့ VX ဓာတုအစိတ်ကြောင့်ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။အဲဒီအစိတ်ကိုခင်မြက်မျက်လုံးနဲ့မျက်နှာတွေမှာဆန်းသက်တွေ့ရှိတယ်လို့မလေးရှားဓာတုဗေဒဌာနရဲ့ကနအူးဆန်းစစ်တွေ့ရှိချက်ကိုကိုးကားပြီးရေးထားတဲ့မလေးရှားရဲကြိုးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတီရဲ့မူရစီဝါနေနေရေးစီမံချက်ကိုအထင်ရှားဝေဖန်သူအတိုက်ခံထက်လွတ်တော်အမတ်ဒူးကိုမူရစီဝါဆိုင်ရာဆွဲချက်တွေနဲ့ဒီကနေ့ဖမ်းလိုက်ပါတယ်။ထက်လွတ်တော်အမတ်လိုင်လာဒူလီမာကတော့သူ့မှာပြစ်မရှိဘူးလို့ပြောပြီးလူသက်ကောင်းလို့သူဆိုတဲ့ခေါင်းဆောင်ကြောင့်ကြောက်မသွားဘူးလို့ပြောပါတယ်ခင်ဗျာ။
ဖေဖော်ဝါရီလ24ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240 49ရုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.